Welcome to the Voice of America in Burmese.
မင်္ဂလာပါရှင် VOE မြန်မာပိုင်းရဲ့အောက်တိုဘာလ22ရက်တောက်ချာနေ့ပိုင်းအစီအစဉ်တွေကိုစစတင်ထုတ်လွှင့်နေပါပြီရှင်ကျွန်မဆုမြတ်ပါပါရှင်ရုပ်သံတွေပါတင်ဆက်ပေးသွားမယ့်အစီအစဉ်တွေကိုစီစဉ်တင်ဆက်သွားပါမယ
်ပြန်ကင်ကြပါစေခင်ဗျာဒီကနေ့ညသတင်းတွေထဲမှာမြန်မာအရေးဆိုင်ရာဥပဒေမူကြမ်းတစ်ခုပြဋ္ဌာန်းရေးအမေရိကန်အောက်လွှတ်တော်မှာဆွေးနွေးနေတဲ့သတင်းနဲ့အတူစစ်ကောင်စီကပြန်လွှတ်ပေးပြီးမှပြန်ဖမ်းတာအယောက်တရာကျော်ရှိပြီဆိုတဲ့သတင်းနဲ့အင်္ဂလာရေးဒုက္ခသည်စခန်းတစ်ခုမှာပြိုင်ပွဲအဖွဲ့တွေကြားတိုက်ခိုက်မှုကနေလူ6ယောက်ထဲမှနေသေဆုံးတယ်ဆိုတဲ့သတင်းအပါအဝင်မြန်မာဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုဥတ္တမောင်တန်းနဲ့ကျွန်တော်ကြော်ကြော်သိပြပြပါမယ်
အခုဒီနေ့ညတောက်ကြနေ့ညပဲအစီအစဉ်တွေမှာတော့နေပြည်တော်မှာအခက်တိလိုက်စားမှုတွေနဲ့တရားစွဲခံရတဲ့ဒေါက်ဆာစုကြည်ရဲ့အမှုတွေဒီနေ့လည်းဆက်လက်ဆစ်ဆေးပါတယ
်ဒီနေ့ဆစ်ဖြစ်တာကလေးဦးဖြစ်တယ်မိစ္ဆာတို့ပြီးခဲ့တဲ့ဒုက္ခတောက်ကြတရားဒုဘက်ကကန့်ကွက်ထားတယ်လေသတိကံထောက်အောင်မယ်သတိကံထောက်အောင်မယ်ပြစ်ဖို့အဲ့ဒါကံကတော့သူကလက်ခံလိုက်တယ်ပေါ့နော
်အခရီးလိုက်စားမှုလေးမှုလုံးမှာတီစဲအခရီးလိုက်စားမှုတိုက်ဖြတ်ရေးဥပဒေပါအချက်တွေနဲ့ညီဆွမ်းတာမရှိဘူးလို့ရှေ့နေတွေကထပ်ပြောပါတယ်ဒီအမှုအကြောင်းအပြည့်အစုံကိုမကြခင်မှာသိရပါမယ်ခရီးပြည်နယ်တွေကဘောလခဲပရူဆိုနဲ့ဒီမော့ဆိုမြို့နယ်တွေမှာစစ်တပ်နဲ့ဒေသခံကာကွယ်ရေးအဖွဲ့တွေတိုက်ပွဲတွေဖြစ်နေပါတယ်ရှမ်းပြည်မြောက်ပိုင်းမှာလည်းစစ်တပ်နဲ့ကိုကန့်တပ်တွေတိုက်ပွဲတွေဖြစ်နေလို့တရုတ်နယ်စပ်မှာနေတဲ့တရုတ်နိုင်ငံသားတွေဒိနေနေကြဖို့အတွက်တရုတ်အာဏာပိုင်တွေသတိပေးနေပါတယ်ဒီသတင်းတွေကိုခုညမှသိရမှာပါသူတာဆောင်တဲ့အမေရိကန်တခွင်တိုက်ပန်တဲ့ဤပညာအမျိုးသမီးကဏ္ဍစတဲ့အပတ်စဉ်အစီအစဉ်တွေကိုလည်းနောက်ပိုင်းမှာထုတ်ပြန်ပေးမှာပါအခုအရင်ဆုံးကတော့ကဘာမှာထိတန်းရောက်နေတဲ့သတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဦးတက်မောင်တန်းတို့ကြီးညာပေးကြပါမယ်ရှင
်အမေရိကန်အောက်လွှတ်တော်နိုင်ငံကြီးရာကော်မတီဥက္ကဋ္ဌဒီမိုကရက်အမတ်ဂရီဂရီမစ်စ်ကမြန်မာပြည်သူရဲ့ဆန္ဒကိုပျော်ပျော်တင်းတင်းပြစ်ပယ်ခဲ့တဲ့လူရန်ကားစစ်တပ်ရဲ့ဖေဖော်ဝါရီလကလူရက်ကိုကွန်ဂရက်လွှတ်တော်အနေနဲ့လက်ပိုက်ကြည့်မနေနိုင်ပါဘူးလို့ကြာသပတေးနေ့ကပြောခဲ့ပါတယ် Burma Act 2021လို့အတူကောက်ခေါ်တဲ့မြန်မာအရေးဥပဒေကြမ်းတစ်ခုကိုအောက်လွှတ်တော်မှာကြာသပတေးနေ့ကဆွေးနွေးချိန်တွင်အဲ့လိုပြောသွားတာပါအဲ့ဒီဥပဒေကြမ်းကိုအောက်လွှတ်တော်ဒီမိုကရက်အမတ် Gregory Meeks အောက်လွှတ်တော်နိုင်ငံသားရေးအာရှ Pacific ကော်မတီခွဲဥက္ကဋ္ဌ Republican အမတ် Steve Sherbord နဲ့အထက်လွှတ်တော်ဒီမိုကရက်အမတ် Ben Gardin တို့ပူးတွဲအဆိုပြုထားတာပါဒီဥပဒေကြမ်းထဲမှာမြန်မာအရေးအမေရိကန်ညှိနှိုင်းရေးမှူးတူကိုအမေရိကန်အစိုးရကခံထားတာဝန်ပေးဖို့နဲ့နေဆက်ဖြတ်ကျော်ပြီးလူသားစာနာမှုအကူအညီပေးရေးကိစ္စတွေလည်းပေါ်လာပါတယ်။ဒါပေမဲ့လည်းဆီယနာသိမ်းပြီးနောက်ဖွဲ့စည်းခဲ့တဲ့ပြည်ထောင်စုလွှတ်တော် CRPH နဲ့ဂျားကာလာအမျိုးသားညီညွတ်ရေးအစိုးရ NUG တို့ကိုတရားဝင်အသိမှတ်ပြုရေးတောင်းဆိုထားတာတော့မပါပါဘူး။ဒီတော့တင်မှာပဲကုလသမဂ္ဂဒွေးမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်ရှရနာဘော်ဂနာကစီအနာဒေးမီနောက်ပိုင်းမြန်မာနိုင်ငံရင်ဆိုင်နေရတဲ့ပြဿနာတွေဒီထက်ပိုဆိုးမလာခင်ကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းအဝန်ကထိထိရောက်ရောက်တုံ့ပြန်ဖြေရှင်းကြဖို့ဂျာတာဘရီနီကတိုက်တွန်းပြောဆိုခဲ့ပါတယ်
။မကြခင်ကလွန်ကျင်းတက်တာခွင့်နဲ့ပြန်လွတ်လာကြတဲ့အာဏာရှင်စက်ကြီးဆန္ဒပြသူတရားကျော်ကိုစစ်ကောင်စီကပြန်လည်ဖမ်းဆီးလိုက်ပါတယ်လို့နိုင်ငံရေးအကြီးအသားများကူညီစောင့်ရှောက်ရေးအသင်းကပြောပါတယ်။အောက်တိုဘာ21ရက်နေ့အထိ1183ယောက်တပ်ဖြတ်ခံခဲ့ရပြီး9000ကျော်ဖမ်းခံရဆဲဖြစ်တယ်လို့ AABB ကဆိုပါတယ်။တရင်ကျပွဲတော်အတွင်းဖမ်းဆီးထားသူ9000ကျော်လွတ်မယ်လို့စစ်ကောင်စီကတနင်္လာနေ့ကကြေညာခဲ့တာကြောင့်တပ်ဆိုင်ရာမိသားစုတွေဟာအချင်းတော်တွေမှာသွားဆောင်နေခဲ့ကြရတာပါ။တိုင်းငံလုံးလွတ်လိုက်တဲ့အရေးအတွက်အတိအကျဟုတ်မဟုတ်ကိုစစ်ဆစ်ဖို့ခက်ခဲပါတယ်။မလွတ်ခင်မှာပြစ်မှုလို့ဆွဆွဲထားတဲ့အလုပ်တွေထပ်မလုပ်ဘူးလို့လွတ်ပေးလိုက်သူတချို့ကိုလက်မှတ်ထိုးခိုင်းခဲ့ပေမဲ့တချို့ကတော့မထိုးခိုင်းခဲ့ဘူးလို့သိရပါတယ်။အိမ်ပြန်ရောက်တာနဲ့တချို့ကိုပြန်ဖမ်းဆီးခဲ့တယ်လို့ AAPB ရဲ့ကြေညာချက်မှာဖော်ပြထားပါတယ်တချို့ကိုကြတော့လွတ်မဲ့ဆေးမှာပါတယ်လို့ပြောထောင်မှုဘဝကိုခေါ်သွားပြီးမှနောက်ထပ်ဆွဲချက်နဲ့ထောင်ထဲပြန်ခေါ်သွားပါတယ်လို့ AAPB ကဆိုပါတယ်သတင်းစာဆရာတွေအပါအဝင်ဖမ်းဆီးထားခဲ့သူ2000ကျော်ကိုဂျွန်လတုန်းကစစ်ကောင်စီကပြန်လွတ်ခဲ့ပါသေးတယ်ဒါပေမဲ့မေ24ရက်ကလေးကဖမ်းဆီးထားခဲ့တဲ့အမေရိကန်သတင်းစာဆရာဒန်နီဖန်စတန်နဲ့VOA ပင်တိုင်းဆောင်မရှင်ဦးစီသူအောင်မြင့်တို့အပါအဝင်သတင်းစာဆရာ30ကျော်ဖန်ခန်နီယာဇက်ဖြစ်တော်ကိုမြန်မာသတင်းစာဆရာများလွတ်မြောက်ရေးအဖွဲ့ရဲ့စီးရင်မှာတွေ့ရပါတယ်
။ဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်ဘဇားဒေသကဘလူခါလီဒုက္ခသည်စခန်းမှာလူညာအုပ်စုနှစ်စုကြားဒီကနေ့တိုက်ခိုက်ကြတာကြောင့်လူ6ယောက်ထက်မနည်းသေဆုံးပြီး10ယောက်ထက်မနည်းဒဏ်ရာသွားပါတယ်။ဒုက္ခသည်စခန်းထဲကဘာသာရေးကျောင်းတစ်ခုကိုဒီကနေ့မနည်းအာရုံမတက်ခင်တပ်သမားတစုကဝင်ပစ်တာကြောင့်ကျောင်းဆရာ3ယောက်လူဟောပေး2ယောက်နဲ့ကျောင်းသား1ယောက်သေဆုံးသွားတယ်လို့ဒေသဆိုင်ရာရဲတပ်ဖွဲ့အကြီးအကဲရှီဟက်ကိုင်ဇာခန်းကိုကိုးကားပြီးရိုက်ဒါစ်တင်းမှာရေးထားပါတယ်ရိုဟင်ဂျာမျိုးသားတူကိုလက်နက်ခဲယမ်းတွေနဲ့အတူဖမ်းမိထားပြီးတခြားပါဝင်သူတွေကိုဖမ်းဆီးနိုင်မှုစူးစမ်းနေတယ်လို့ရဲရရှိခန်းကရိုက်ဒါကိုပြောပါတယ်တိုက်ခိုက်ကြတဲ့အကြောင်းရင်းကိုရှင်းရှင်းလင်းလင်းမသိရသေးပေမဲ့ဒုက္ခသည်စခန်းထဲမှာမူရစီဝါအကြောင်းဝယ်လုပ်ငန်းကိုထိန်းချုပ်ဖို့အတွက်ပြိုင်ဘက်အုပ်စုနှစ်ခုအကြားတိုက်ခိုက်ကြတာလို့ဒေသတွင်းသတင်းတွေကိုကိုးကားပြီး AP ကရေးပါတယ် တချို့ရိုဟင်ဂျာအုပ်စုတွေဟာဒုက္ခသည်စခန်းတွေမှာပြန်ပြီးဆွဲပြီးငွေတောင်းတာဘင်္ဂလားဒေ့ရှ်ကိုမရောက်ခင်မြန်မာနိုင်ငံတွင်သူတို့နေခဲ့တဲ့နေရာတွေကနေမူရစေဝါတွေကိုခိုးသွင်းဖို့ဒုက္ခသည်စခန်းတွေကိုအသုံးချတာလို့စိုးရွားတဲ့ရာဇဝတ်မှုတွေနဲ့ပတ်သက်နေကြတယ်လို့ဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေအရင်ကပြောထားမှုတွေအကြောင်း AP သတင်းမှာရေးထားပါတယ
်။ကျွန်မ၏ဝန်ကြီးဌာနရဲ့ထုတ်ပြန်ချက်အရဒီကနေ့ကိုဗစ်ပိုးစစ်ဆေးခဲ့သူ12,863ဦးရှိပြီးပိုးထွက်သူ925ယောက်ရှိပါတယ်။ရာဂိုင်နှုန်းအဖြစ်ခွန်တက်မှ19ရာဂိုင်နှုန်းပါ။သေဆုံးသူ26ဦးရှိပါတယ်။ကလေးထိပိုးတွေ့သူစုစုပေါင်း 434,548 ယောက်ရှိနေပါပြီ။တကယ်ဖြစ်ပေါ်တာကတရားဝင်စီးရင်ထက်များပြားနိုင်တယ်လို့လူမှုကူညီဆောက်ရှောက်သူတွေကပြောပါတယ်။အောက်တိုဘာလ16ရက်နေ့ကပြောကြားခဲ့တဲ့မိန်ကုံးမှာတော့ဘုံမှုကျုပ်မှုကြီးမင်းအောင်လှိုင်ကပိုးတွေ့သူရာလုံးဟာအောက်တိုဘာလကုန်မှာ300ခန့်နှုန်းထိကျဆင်းမယ်လို့မျှော်လင့်ထားတဲ့အကြောင်းပြောကြားသွားပါတယ်။ကမ္ဘာမှာတော့အချမ်းသာဆုံးနိုင်ငံတွေကကာကွယ်ဆေးအလုံးတန်ပေါင်း1,600လူသားမှုဂရီးကိုပြုထားခဲ့ကြပေမဲ့အခုချိန်ထိ261သန်းဒါမှမဟုတ်14ရာခိုင်နှုန်းမဲ့ဝင်ငွေနည်းတဲ့နိုင်ငံတွေကိုရောက်ရှိသေးတယ်လို့ကာကွယ်ဆေးဆိုင်ရာပြည်သူ့မဟာမိတ်အဖွဲ့ People's Vaccine Alliance ကပြောကြားပါတယ
်။ VOA American တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိ5.32 32 kHz 9383ညไฟโทมิเตอร์32กิโลเฮิรตซ์9303ญาไฟโทมิเตอร์51กิโลเฮิรตซ์5885รอบภิญสนิทตินรวยมาไฟลัมมิเตอร์190กิโลเฮิรตซ์1505ก็นี่เปาะทุ่ล้นไปได้ครับ
ยูวีก็นี่ตอกจาญาเปตะรินนี่ก็เสร็จไปเปาะเปียนได้ยุคနိုင်ငံကဒူဘိုင်နယ်ဖြစ်ကျင်ညာထားတဲ့ไต้หวันจွန်းကိုอเมริกันကအကောက်ွယ်ပေးသွားမယ်လို့သမ္မတโจไบเดนကဂျာတာပရီနေ့မှာပြောပါတယ်CNN သတင်းဌာနကကြီးမှုစီစဉ်တဲ့လူလူနဲ့တွေ့ဆုံမေးမြန်းပွဲတစ်ခုအတွင်းတိုင်ဝမ်ကာကွယ်ရေးနဲ့ပတ်သက်တဲ့မေးခွန်းကိုသမ္မတဘိုင်ဒန်ကဟုတ်ပါတယ်အဲ့ဒီအတွက်ဂရုပြုထားပါတယ်လို့ဖြေဆိုခဲ့ပါတယ်ကမ္ဘာတမိုင်းမှာကျွန်တော်တို့ဟာ CIA အကြီးအမားဆုံးဆိုတာတရုတ်ရုရှားနဲ့ကြံတကဘာလုံးကတီးကြတာကြောင့်အမေရိကန်ရဲ့စစ်အင်အားနဲ့ပတ်သက်ပြီးလူတွေစိတ်မပူသင့်ပါဘူးလို့သမ္မတဘိုင်ဒန်ကပြောပါတယ်စိတ်ပူသင့်တာကတော့သူတို့တွေအနေနဲ့အမားအယွင်းကြီးတစ်ခုကိုလုံးမိစေနိုင်တဲ့အနေအထားတွေရောက်သွားစေမယ့်လူရွက်မျိုးတွေလုံမလားမလုပ်ဘူးလားဆိုတာပါပဲလို့သမ္မတဘိုင်ဒန်ကဆိုပါတယ်တိုင်ဝမ်နဲ့တရုတ်အကြားစီးရဲရတင်းမာမှုဟာနှစ်ပေါင်း40ကျော်အတွင်းအဆိုးဆုံးအနေအထားမှာရောက်နေတာပါတရုတ်နိုင်ငံဟာကျူးကျော်တိုက်ခိုက်မှုတစ်ခုကိုစွန့်အားပြစ်လုပ်နိုင်တဲ့အဆင့်2025ခုနှစ်မှာရောက်လာမယ်လို့တိုင်ဝမ်ကာကွယ်ရေးဝန်ကြီးချူးကိုချန်းကဒီလာထဲမှာပြောထားပါတယ်တိုင်ဝမ်ကျွန်းကိုသူတို့ပိုင်နေဖြစ်တရုတ်ကကြီးညာထားပြီးလိုအပ်ရင်အင်အားသုံးပြီးပြန်ယူမယ်လို့ထင်ရောက်ထားပါတယ်တိုင်ဝမ်ကတော့သူတို့ဟာလွတ်လပ်တဲ့နိုင်ငံဖြစ်တယ်လို့ပြောပြီးလွတ်လပ်ခွင့်နဲ့ဒီမိုကရေစီကိုခုခံကာကွယ်မယ်လို့ပြောထားပါတယ
်ဥရောပသမဂ္ဂထိပ်သီးညီလာခံမှာအဓိကကိစ္စတွေပေါ်သဘောတူညီချက်မရရှိနိုင်ကြသေးပဲဥရောပတရားရုံးကိုရှောင်နိုင်ဖို့ဆက်လက်ညှိနှိုင်းနေကြပါတယ်ရွှေပြောင်းနေထိုင်ရေးကိစ္စပိုလန်နဲ့ဆက်နွယ်နေတဲ့ဥပဒေကြောင့်ဆိုင်ရာကိစ္စစွန့်အင်ကိစ္စတွေမှာသဘောထားကွဲပြားနေကြတာပါ Digital ကူးပြောင်းရေးနေကြတဲ့နိုင်ငံရေးခလုံးခွေဘူဝါဒတွေကိုဒီကနေ့မှဆွေးနွေးသုံးသပ်နေကြပြီးမနေ့ကြာတာပရိနေထိပိုလန်ကိစ္စနဲ့ကာဗွန်ခွန်ကိစ္စတွေကိုဆွေးနွေးခဲ့ကြပါတယ်။လက်ရှိရွှေပြောင်းနေထိုင်လာကြတဲ့အချက်အတဲကိုရေရိုအဒီနဲ့ရင်ဆိုင်ရမှာအလွန်လိုကိုလိုအပ်နေတဲ့နေကြတစ်ချောက်ချန်ခါရေးကိစ္စကိုဆွေးနွေးသင့်တယ်လို့လစ်သွေးနီးယားသမ္မတဂီတာနာစတဲနော်စီဒါကပြောကြားသွားပါတယ်။ဥရောပသမဂ္ဂရဲ့ဥပဒေဟာတိတိကျကျသတ်မှတ်ထားတဲ့နယ်ပယ်အချုပ်ဘော်မာဒါတည်ရောက်မှုရှိပြီးအခြားနယ်ပယ်အားလုံးအပေါ်မှာပိုလန်ဥပဒေကသာတည်ရောက်မှုရှိတယ်လို့ပိုလန်ဖွဲ့စည်းပုံဆိုင်ရာတရားရုံးကအောက်တိုဘာလ9ရက်နေ့ကဆုံးဖြတ်လိုက်တဲ့အတွက် EU အတွင်းမှာအငင်းပွားပွဲဖြစ်လာခဲ့ရပါတယ်ပိုလန်ကိုဟန်ဂရီနဲ့ချက်သမ္မတနိုင်ငံတို့ကထောက်ခံပြီးနယ်သာလန်ဖင်လန်နဲ့ဘယ်ဂျီယံတို့ကတော့ဥရောပသမဂ္ဂရဲ့စီးလုံးညီညွတ်မှုကိုပြတ်ပြားစေတယ်လို့ယူဆကြပါတယ်ပိုလန်ကမိဒီကိုဖြတ်တယ်လို့ဘယ်ဂျီယံကပြောဆိုခဲ့ပြီးဂျာမနီနိုင်ငံရဲ့အကြီးအကဲအန်ဂျလာမာကဲလ်ကတော့ဥရောပတရားရုံးအထိရောက်မဲ့အရေးကိုရှောင်ဖို့ပြောဆိုသွားပါတယ်ဆိုရင်ကာနာမှာတော့ကာဗွန်ခွန်ကောက်ရေးပေါ်ကွဲပြားနေကြပါတယ်
။နိုင်ငံပေါင်း46နိုင်ငံကကာကွယ်ဆေးထိုးထားပြီးသားကမ္ဘာလိုက်ကြီးတွေထိုင်းနိုင်ငံကိုလာတဲ့အခါနောက်လာကစပြီးကိုဗစ် -19 ကာကွယ်ရေးတီးခြားခွဲနေဖို့မလိုတော့ဘူးလို့ဝန်ကြီးချုပ်ပရယုချန်တို့ချာကကြာသပတေးနေ့မှာကြေညာပါတယ်။အရင်ကနိုင်ငံ10နိုင်ငံကကြီးတွေကိုပဲကင်းလွတ်ခွင့်ပေးထားတာကနေအခု36နိုင်ငံထပ်တိုးလာတာပါ။အဲ့ဒီနိုင်ငံတွေထဲမှာဗြိတိန်၊အမေရိကန်၊တရုတ်၊စင်ကာပူ၊ဂျာမနီနဲ့ဩစတြေးလျတို့ပါဝါမာတယ်အဲ့ဒီလိုနေနဲ့ဒီကြောင်ကတစ်ဆင့်ရောက်လာမယ်။ကာကွယ်ဆေးအပြည့်ထိုးထားပြီးသားဖြစ်မယ်။ဗိုင်းရပること့စ်မရှိဘူးဆိုတဲ့ထောက်ထားပြနိုင်မယ်ဆိုရင်မဖြစ်မနေဒီကြောင်ခွဲနေရမယ်တတ်မှတ်ချက်ကိုလုပ်ဖို့မလိုဘူးလို့ဝန်ကြီးချုပ်ပရယုတ်ကပြောပါရယ်
။အမေရိကန်ပြည်ထောင်စုမှာတည်ပြုထားတဲ့ကိုဗစ်ကာကွယ်ဆေး3မျိုးစလုံးအတွက်ကာကွယ်ဆေးအပြည့်ထိုးထားပြီး သူတွေကိုနောက်ထပ်အာဖြစ်ကောင်းဝယ်ဆေးတလုံးထပ်ထိုးဖို့ CDC အကြံပေးအဖွဲ့ကထောက်ခံလိုက်ပါတယ်။အမေရိကန်နိုင်ငံကတိုင်းပြည်ပေါင်း100ကျော်ကိုကောင်းဝယ်ဆေးလူဒန်းခဲ့ရမှာမနေ့ကျတော့ပလင်းလေးကအလုံးပေါင်း300ပြည့်သွားခဲ့ပြီဖြစ်ပါတယ်။ Pfizer ကောင်းဝယ်ဆေးကိုထိုးထားပြီးသူတွေကတချို့နောက်ထပ်အာဖြစ်ကောင်းဝယ်ဆေးထိုးခွင့်ရပြီးနေကြပါပြီ။အလားတူပဲModerna နဲ့ Johnson & Johnson ကောင်းဝယ်ဆေးထိုးထားသူတွေကတချို့လည်းအားဖြင့်ကောင်းဝယ်ဆေးထိုးလို့ရပြီလို့ CDC အကြံပေးအဖွဲ့ကမနေ့ကကြာသပတေးနေ့မှာကြေညာခဲ့တာပါ။ဘသူတွေကိုဦးစားပေးအရင်စထိုးပေးမလဲဆိုတဲ့နောက်ဆုံးဒီပြချက်ကိုတော့ CDC ကဆုံးဖြတ်ပေးရမှာဖြစ်ပါတယ်။ဒါပေမဲ့တလုံးမဲ့ထိုးရတဲ့ Johnson & Johnson ကောင်းဝယ်ဆေးရပြီးထားသူတွေအားလုံးအားဖြင့်ကောင်းဝယ်ဆေးတလုံးကိုရယူကြဖို့ CDC အကြံပေးအဖွဲ့ကပြောကြားပါတယ်။အကြောင်းကတော့J&J ကာဝယ်ဆေးဟာနှလုံးထိုးရတဲ့ Moderna နဲ့ Pfizer ကာဝယ်ဆေးလောက်အကာအကွယ်မပေးနိုင်တာကြောင့်ပါအဲ့ဒီလိုကားဖြစ်အားဖြစ်ကာဝယ်ဆေးရယူရမှလည်းမျိုးကွဲကာဝယ်ဆေးယူသင့်မသင့်ကိုပြုံးပြင်းနေနေမပြောပေမဲ့ J&J ထိုးပြီးထားသူတွေအနေနဲ့ခုခံအားအစများစွာပိုတက်စေတဲ့မျိုးကွဲကာဝယ်ဆေးကိုယူဖို့လိုလားကြောင့်သူတင်နာတွေးရှိချက်တွေကိုအခြေခံပြီးတော့ CDC အကြံပေးအဖွဲ့ကကြေညာထားပါတယ်
နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဦးထမောင်ကျန်းတို့ကြီးညာပေးခဲ့တာပါရှင်။ VOA မြန်မာပိုင်းရဲ့အောက်တိုဘာ22ရက်တောက်ချာနေ့ညပဲအစီအစဉ်တွေကိုဝါရှင်တန်မြို့တော်ကနေပြီးတော့ဆက်ရက်ဆက်လက်ပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်ပြီးတော့ဒီမြန်မာနိုင်ငံနဲ့ဆိုင်တဲ့သတင်းဆောင်မတွေကိုထုတ်လွှင့်ပါမယ်။ကြားပြည်နယ်ဘက်ကတိုက်ပွဲတွေအကြောင်းမပြောခင်မှာတော့အင်္ဂလိပ်လိုက်စားမှုနဲ့တရားစွဲခံနေရတဲ့နိုင်ငံတော်တိုင်ပင်ခံဒေါက်ဆန်းစုကြည်ရဲ့အမှုကြားနာမှုသတင်းကိုအရင်ဆုံးတင်ပြပါရစေ။နေပြည်တော်တီးသန့်တရားရုံးမှာစတင်စစ်ဆေးနေတဲ့အဂတိလိုက်စားမှု၄မှုလုံးမှာတီးဆဲအဂတိလိုက်စားမှုတိုက်ဖြတ်ရေးဥပဒေပါအချက်တွေနဲ့ညှိစွမ်းတာမရှိဘဲတရားစွဲထားတယ်ဆိုတာကိုစစ်စစ်တွေ့ရှိတယ်လို့သူရဲ့ရှေ့နေတွေကပြောပါတယ်။ဒီတစ်ပတ်မှာလည်းစစ်ကောင်စီဘက်ကအဓိကတက်တဲ့အဖြစ်နဲ့ခေါ်ထားတဲ့ရန်ကုန်တိုင်းဝန်ကြီးချုပ်ဟောင်းဦးဖြိုးမင်းသိန်းရဲ့ဇနီးတရားခွင်ကိုလာရောက်ထွက်ဆိုခြင်းမရှိခဲ့ပါဘူး။ဒီကနေ့နေပြည်တော်ကအမှုကြားနာပွဲအခြေအနေတွေကိုတော့မတ်မီခဆက်ပြီးတော့တင်ပြပေးပါမယ်ရှင်။
အဂရိလိုက်စားမှုတိုက်ဖြတ်ရေးဥပဒေနဲ့ဒေါန်ဆန်းစုကြည်အပေါ်တရားစွဲထားတဲ့အမှု၄မှုကိုအပတ်စဉ်တောက်ကြနေတိုင်းစစ်ဆေးနေတာမို့နေပြည်တော်တည်ထောင်တရားရုံးမှာဒီကနေ့အောက်တိုဘာ22ရက်နေ့မှာရုံထုတ်ကြားနာစစ်ဆေးခဲ့ပါတယ်။ဒီကနေ့အဂရိလိုက်စားမှုနှစ်ခုကိုစစ်ဆေးခဲ့ပြီးတရားလိုအနေနဲ့တရားစွဲထားတဲ့အဂရိလိုက်စားမှုကော်မရှင်ရဲ့စုံစမ်းစစ်ဆေးရေးမှုကိုရှေ့နေတွေကအပြန်အလှန်မေးခွန်းထုတ်ခဲ့ကြတာပါ။စစ်စေးမင်းမြတ်မှုတွေအရာအဂရိလိုက်စားမှုပုံမှန်ကျူးလွန်ကြောင်းခိုင်ခိုင်မာမာတက်တည်မပြနိုင်တာတွေထပ်မံတွေ့ရှိခဲ့ရတယ်လို့ဒေါန်ဆန်းစုကြည်ရဲ့ရှေ့နေတဦးက VOA ကိုပြောဆိုလိုက်ပါတယ်
။ဖြစ်တဲ့အခါမှာဒီတရားလုံးရဲ့ဒီစုံစမ်းစစ်ဆေးမှုတွေဟာဥပဒေနဲ့ညီသလားဆိုတာမညီဘူးလားဆိုတာကိုအခုပြန်လည်ပြောဖို့ဒီပေးနေတယ်လေ။အဲ့တော့အဲ့ဒီစံတက်တဲ့ဥပဒေဆိုတာတတိကျော်သွားမယ်၊တိုင်စာတွေရှိရမယ်၊အနာပြီးရှောက်ထားချက်တွေရှိရမယ်။အခုတော့အန်ဂူဒီတို့ပြောအောင်လို့ဥယျာဉ်ပိဦးတို့ဟိုတရက်နှစ်လ2012ခုဘက်ကကင်သာဘူးမရှိတာကင်သာမရှိရင်အရေးကြီးလို့မရအောင်အဲတရက်နှစ်လနှစ်နှစ်မှာရေဘကာလာပြတ်ထားပြီးတော့ယာသူရှိတဲ့လူတွေမှတ်နေအကုန်ထိမ့်သိမ့်လိုက်တယ်နိုင်ငံတော်တိုင်ပင်ခံကိုလည်းထိမ့်သိမ့်ပြီးတော့မှစစ်သက်တွေစစ်ပြီးတော့မှသက်တွေစစ်ပြီးတော့ရတဲ့အချက်နဲ့ကိုမှတိုင်ပြတ်ဖွင့်တာဆိုတော့အဲ့ဒါရာဇဝတ်ကျင့်ဟောင်းဥပဒေပုံမှန်194နဲ့မညီတဲ့သဘောတူတော့ရှိဖြစ်နေတာပေါ့
ဒေါန်ဆန်းစုကြည်အပေါ်တရားစွဲထားတဲ့အဂတိအမှုတွေတဲ့က NLD အစိုးရလက်ထက်ကရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိမ်းပေးတဲ့ရွှေနဲ့ဒေါ်လာငွေတွေယူတယ်ဆိုတဲ့အမှုအတွက်တရားလိုပြတက်တဲ့အနေနဲ့ဦးဖြိုးမင်းသိမ်းရဲ့ဇနီးကိုစစ်ကောင်စီဘက်ကတင်သွင်းခဲ့တာရှိခဲ့ပါတယ်ဒီတစ်ပတ်မှာဒီအမှုအတွက်ပြီးခဲ့တဲ့အပတ်ရုံးချင်းမှာကောဒီတစ်ပတ်မှာလဲရန်ကုန်တိုင်းဝန်ကြီးချုပ်ဟောင်းဦးဖြိုးမင်းသိန်းရဲ့ဇနီးဒေါခင်မိမိကျွဲအမှုကြားနာပွဲမလာနိုင်ခဲ့တယ်လို့အချိန်အတိုင်းတာအရာလဲအမှု၄မှုစစ်တာမှာနှစ်မှုကိုသာစစ်ဆေးနိုင်ခဲ့တယ်လို့ဒေါန်ဆန်းစုကြည်ရဲ့ရှင်နေတွေကပြောဆိုလိုက်ပါတယ်ဒီကနေ့စစ်ဆေးတဲ့အမှုတွေနဲ့ပတ်သက်လို့ရှင်နေကအခုလိုပြောပြသွားတာပါ
ဒီနေ့စစ်ဖြစ်တာက၄မှုစစ်တယ်မိကျတော့ဟိုပြီးခဲ့တဲ့ဒုက္ခတောက်ကြတဲ့ဟာလူဘက်ကကန့်ကွက်ထားတယ်လေတတိယထောက်အောင်မယ်တတိယထောက်အောင်မတစ်ကူအဲ့ဒါကန့်ကွက်တာကိုသူကလက်ခံလိုက်တယ်ပေါ့နော်အဲ့ဒီကွက်ကသူတော့ခီဖောက်ဒီရှင်းနေပြီးတော့ညီမကရင်ဒါရှိလားအဲ့ဒါကိုဥက္ကဋ္ဌဖြစ်တဲ့ဒေါ်ဆန်းစစ်ကြီးကဖောက်ဒီရှင်းဥက္ကဋ္ဌကြီးရဲ့ဒါဘုရားအနေနဲ့ယူတဲ့50နာရီဆွဲတာပေါ့နော်ဘုဒီစစ်စီရရှိပြန်လည်းဒီကိုပြကြတာပေါ့ဒီကရုံးကြီးရတော့စစ်ပြီးတဲ့ခါကျယူကြီးက25မိနစ်ချင်းမဆက်ဘူးတဲ့ချင်းနဲ့အဲ့လိုပဲအလားတူပဲဘလောက်တော့မှဒီ operation အဆောက်အဦက ဒီမှာနေပြီးတော့မြေဝဲပြီးတော့ဒါကိုဆောက်တယ်23တက်တယ်35ဧကတာမျိုးလို့ဆိုတော့ဒီမှာဆောက်တာပေါ့ဆောက်တော့အဲ့ဒါကိုအောင်ဆန်းစီဒီကိုအဆောက်တက်ဆီပြီးတော့အဲ့ဆိုတော့အဲ့ဒါကဒီနေ့စပြီးတော့ဖြစ်တာပေါ့နော်
လက်ရှိစစ်ဆေးကြနာနေတဲ့အာဂရီလိုက်စားမှုအမှုလေးမှုမှာဒေါန်ဆန်းစုကြည်တဦးတည်းကိုတီးတန့်ဆွဲဆိုထားတာနှစ်မှုနေပြည်တော်မြို့တော်ဝင်ဒေါက်တာမြို့အောင်ဒုတိယမြို့တော်ဝင်ဦးရဲမင်းဦးတို့နဲ့ပူးတွဲတမှုနေပြည်တော်စီမင်းသားရေးကော်မတီအဖွဲ့ဝင်ဦးမင်းသူဒေါက်တာမြို့အောင်တို့နဲ့ပူးတွဲတမှုစုစုပေါင်းလေးမှုတရားစွဲခံထားရတာဖြစ်ပါတယ်အော်တိုဘာ29ရက်ရှေ့တပတ်တောက်ကြမှာဒေါန်ဆန်းစုကြည်ပေါ်ဆွဲဆိုထားတဲ့အာဂရီလိုက်စားမှုတွေဆက်လက်စစ်ဆေးသွားဖို့ယုံကြည်ပေးထားပါသေးတယ်။ဒေါန်ဆန်းစုကြည်အပေါ်ရန်ကုန်တိုင်းဒေသကြီးမှာတရားစွဲထားတဲ့အာဂရီလိုက်စားမှုနဲ့ဆွဲထားတဲ့အမှုတစ်ခုကိုမန်းလေးတိုင်းကိုပြောင်းရွှေ့စစ်ဆေးဖို့တရားလွှတ်တော်ချုပ်ကခွင့်ပြုထားပေမဲ့နေပြည်တော်တည်ထောင်တရားရုံးမှာဘယ်တော့စတင်စစ်ဆေးမယ်ဆိုတဲ့ရက်ကိုတော့မသိရသေးပါဘူး။လာမယ့်တည်င်းပတ်တွေမှသာစတင်စစ်ဆေးမဲ့ယုံကျင်းရက်ကိုတည်နိုင်မယ်လို့ရှင်တွေကပြောဆိုထားပါတယ်ရှင်
။ဒေါန်ဆန်းစုကြည်အဂတိလိုက်စားမှုတွေအကြောင်းကြားနာပွဲနဲ့ပတ်သက်လို့မမေခသတင်းတင်ပြခဲ့တာပါ။အခုဆက်ပြီးတော့ဒီကြားပြည်နယ်ဘက်ကတိုက်ပွဲတွေနဲ့စစ်ပြေးဒုက္ခသည်တွေအခြေအနေကိုတင်ပြပေးပါမယ်။ကြားပြည်နယ်ဘောလခဲမြို့နယ်ဖရူဆိုမြို့နယ်နဲ့ဒီမော့ဆိုမြို့နယ်တွေမှာအောက်တိုဘာ27ရက်ကြာသပတေးနေ့ညပိုင်းတုန်းကဒေသခံကာကွယ်ရေးအဖွဲ့တွေဖြစ်တဲ့ KA နဲ့ KNDF ပူးပေါင်းတပ်ဖွဲ့တွေစစ်ကောင်စီတပ်တွေနဲ့တိုက်ပွဲ၄ချိန်ဖြစ်ပွားတယ်လို့ KNDF ဘက်ကပြောပါတယ်။ဒီတိုက်ပွဲတွေကြောင့်ဒေသခံတွေဘေးလွတ်ရာကိုထွက်ပြေးနေကြရပါတယ်။ဘောလခဲမြို့နယ်တွေမှာမေလာတွေကစဖြစ်နေတဲ့တိုက်ပွဲတွေကြောင့်ထွက်ပြေးနေကြရတဲ့ဒုက္ခသည်တွေထဲမှာအစားအစာပြတ်လပ်လို့အသက်သေဆုံးသူ၄ယောက်ထက်မနည်းရှိနေပါပြီ။ဒီအခြေအနေတွေအကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုမတ်စုမွန်တင်ပြပါမယ်ရှင်
။အော်တိုဘာလ21ရက်ညနေ2နာရီခွဲလောက်ကဘောလခဲမြို့နယ်နန်းဖဲရွာနားမှာတစ်ကျိန်၊ဂျိုးပင်ကုန်းရွာတဝိုက်နားမှာတစ်ကျိန်စစ်ကောင်စီရင်တန်းကိုကရင်နီအမျိုးသားကာကွယ်ရေးတပ် KNDF နဲ့ကရင်နီတပ်မတော် KA ပူးပေါင်းအဖွဲ့တို့မိုင်းဆွဲတိုက်ခိုက်ပြီးတော့တိုက်ပွဲဖြစ်ပွားခဲ့တယ်လို့ KNDF ပြန်ကြားရေးတာဝန်ရှိသူတဦးက VOA ကိုပြောပါတယ်။ဒါအပြင်ဖရူโซမြို့နယ်ထားလဲကျေးရွာအနီးမှာလည်းတိုက်ပွဲဖြစ်ပွားခဲ့ပါတယ်။ည9နာရီလောက်မှာတော့ဒီမော့ဆိုမြို့မရဲစခန်းအနောက်ဘက်ဖုံကြီးကျောင်းသားမှာတိုက်ပွဲတစ်ကြိမ်ထပ်ဖြစ်ပြီးတော့မနေ့ကတရက်ထဲမှာစုစုပေါင်းတိုက်ပွဲ3ကြိမ်ဖြစ်ပွားခဲ့တယ်လို့ KNDF ပြန်ကြားရေးတာဝန်ရှိသူတဦးကအခုလိုပြောပြပါတယ်
။နောက်ဘက်ရောမရောက်ခင်ကမှာတစ်ခေါက်စစ်ကောင်စီကို CA နဲ့ KNDF နဲ့ပေါင်းတပ်ကမိုင်းဆွဲတိုက်ခိုက်ရရှိတယ်ပုံမှန်ကြေနောက်ကြိမ်ကတော့ကျွန်တော်တို့ကျုပ်ပင်ကုန်းဆိုတဲ့နေရာမှာမိုင်းဆွဲတိုက်ခိုက်နောက်ကြိမ်ရှိတယ်နောက်ကြိမ်ကတော့ကျွန်တော်ထားလဲမှာတိုက်ပွဲဆက်ဖြစ်တယ်နောက်ည9နာရီလောက်ရောက်တော့ yes ခါမှာလဲဒါဟို KNDF နဲ့ CA နဲ့ပေါင်းပြီးတော့တိုက်ပွဲဆက်ဖြစ်ရရှိတယ်ပေါ့လေဒါတိုက်ပွဲ၄ကြိမ်ပေါ့စစ်ကောင်စီကဒုံလူလာနေစတာပဲအတိုက်ပွဲကလေဒုံထောက်လေးဒုံတွေလူပြီးတော့အဖွဲ့တွေကအဲ့ဒီဒုံကိုပြေးလာနေတယ်ညနေကြီးနေကျန်တာပြကြရ
ကြစစ်ကောင်စီဘက်ကနေဒရုန်းလွှင့်တင်ပြီးထောက်လန်းရာကနေဒီမော့ဆိုမျိုးမရဲစခန်းအနောက်ဘက်ဖုံကြီးကျောင်းသားမှာတိုက်ပွဲဆက်ဖြစ်တာလို့ပြောပါတယ်မနေ့ကတိုက်ခိုက်မှုမှာတော့စစ်ကောင်စီဘက်က28ဦးသေဆုံးပြီး30ကျော်ဒဏ်ရာရရှိခဲ့တယ်လို့စစ်ကား3စီးပျက်စီးသွားတယ်လို့ KNDF ပြန်ကြားရေးတာဝန်ရှိသူကပြောပါတယ်ဒီသေဆုံးမှုတွေနဲ့ပတ်သက်ပြီးတော့ VOA ကတီးခြားအတည်ပြုလို့မရသေးပါဘူးစစ်ကောင်စီဘက်ကလည်းတစုံတရာသတင်းထုတ်ပြန်တာမရှိသေးပါဘူးဒီမော့ဆိုနယ်ဘက်မှာစစ်ကောင်စီနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေဟာမကြာခဏတိုက်ပွဲဖြစ်ပွားနေတာကြောင့်ဒေသခံတွေကကြိုတင်ရှောင်တိန်ထားကြလို့မနေ့ညကတိုက်ပွဲမှာတော့ဒေသခံပြည်သူတွေအထီးခိုက်မရှိဘူးလို့ဒီမော့ဆိုဒေသခံတဦးကပြောပါတယ်တိုက်ပွဲဖြစ်ပြီးတဲ့နောက်မှာတော့စစ်ကောင်စီဘက်ကလက်နက်ကြီးလက်နက်ငယ်တွေနဲ့ရန်တမ်းပြီးတော့ပစ်ခတ်နေတာကြောင့်နေအိမ်တွေထိခိုက်ပျက်စီးမှုရှိပေမဲ့အပျက်စီးစရင်းကိုတော့မသိရသေးဘူးလို့ဒီမော့ဆိုဒေသခံတဦးကပြောပါတယ်
။တိုက်ပွဲကတော့မပြင်းထန်ပါဘူးသူတို့ဒီတိုင်းပဲအားကလာတော့ဒီစစ်ကောင်စီလက်နက်ကြီးနဲ့ငယ်တွေရန်တမ်းပြစ်လိုက်တာဆိုဒေသခံတော့ငူကလေးပတ်ပြီးပါတော့ဘာမှထိခိုက်တော့မရှိဘူး။ဆောင်ပါမိသားစုကပြည့်စည်ပြီးတော့မတိဘောနာဒီအိမ်တွေပါချတိလာကြတာခုချင်းပြတော့မတိရသေ
းခရီးပြည်နယ်မှာတိုက်ပွဲဖြစ်ပွားမှုအခြေအနေနဲ့ပတ်သက်ပြီးစစ်ကောင်စီဘက်ကတစုံတရာသတင်းထုတ်ပြန်တာမရှိသေးပါဘူးဘောလခဲနယ်နန်းဖဲရွာနာကတိုက်ပွဲကြောင့်တော့ဒေသခံတွေဟာဘေးလွတ်ရာကိုပုန်းချောင်နေရတယ်လို့နန်းဖဲရွာခံတဦးကပြောပါတယ
်ဖက်ပြီးတော့ပြေးကြတာပဲကျွန်တော်ကစားကလို့ပြေးရတယ်ဖက်ပြေးတော့တပတ်နှစ်ပတ်လောက်ရှိသွားပြီအမညာဖြစ်တဲ့ချိန်ပြေးကြတော့အဲ့ဒါပဲဆိုတော့လည်းနေကြီးတော့ထူတာများတယ်သူကလည်းနှစ်ဖက်ပြစ်ခတ်ပြီးတော့စိတ်ကောက်စီကတော့ထူတာများတာပေါ့သူကလည်းနေကြီးတော့အားပိုးတာပေါ့
လုံချုံရင်ရနာမည်မဖော်လိုတဲ့ဘောလခဲမျိုးကန်တူကတော့ဘောလခဲနယ်တဝိုက်မှာမကြမကြတိုက်ပွဲဖြစ်ပွားနေတာမို့ထားခလော်လဲရွာနန်းဖဲရွာပလဲလဲရွာတောခုရွာနီနခါရွာစတဲ့ကြေးရွာဆယ်ရွာလောက်ကဒေသခံတွေထွက်ပြေးတိမ်းရှောင်နေကြရတယ်လို့ပြောပါတယ်တိုက်ပွဲအခြေအနေငြိမ်သွားပြီဆိုရင်ဒေသခံတွေဟာရွာကိုပြန်လာလိုက်ပြန်ပြေးလိုက်နဲ့ဒုက္ခအမျိုးမျိုးကြုံနေရတယ်လို့ဒေသခံကပြောပါတယ
်ကတော့ရွာရှောင်နေတာရွာပေါင်း10ရွာလောက်ရှိမှနဲ့အဲ့ဒီကြောလုံးကပေါ့ရှောင်နေရှောင်လာကတော့ကြာနေပါပြီလေးလပိုင်းကလေးကရှောင်နေရှောင်လိုက်တိုက်ပွဲတိုင်းငြိမ်လို့လူတို့ကပြန်ကတ်လာလိုက်တတကြန်လမ်းပေါ်ပြန်ဖြစ်လိုက်ပြန်ပြေးလိုက်အဲ့လူတွေကကနောင်မရတော့သို့ပြေးလွှိုင်းနေတယ်လူတော်များကြီးတိုက်ပွဲမဟုတ်ဘဲနဲ့ပြေးလွှိုင်းနေဒုက္ခများပြီးတော့မှအတိုင်းသာငါပြီးအဲ့ဒီမှာငတ်မခံမှများတယ
်ဒီလိုမျိုးပြေးလွှားရှောင်ပုံးနေရင်လည်းဒေသခံတွေအစာရေစာငတ်ပြတ်မှုကြောင့်ပလဲလေရွာနဲ့တောခုရွာကပြည်သူ၄ဦးသေဆုံးသွားတယ်လို့ဒေသခံကပြောပါတယ်စစ်တပ်ကစားနပ်ရိက္ခာတွေတဲခွေ့မပြုဘဲစစ်ဆေးတင်းကျပ်နေတာလို့ဒေသခံကVOA ကိုပြောပါတယ်စစ်ကောင်စီတပ်တွေဟာကယားနယ်ဘက်မှာအင်အားတိုးချထားပြီးတော့တိုက်ပွဲမရှိလဲလက်နက်ကြီးတွေကိုအစမတန်အသုံးပြုကျေးရွာတွေဘက်ကိုပစ်ခတ်နေလို့ဒေသခံတွေဟာအိမ်မှာမနေရဲကြပဲအိုးရင်ဆွန့်ခွာပြီးဘေးလွရာကိုထွက်ပြေးတိမ်းရှောင်နေကြရတယ်လို့ဒေသခံတွေကပြောကြပါတယ်ရှင်
ဒါကတော့ကရားဘက်မှာဖြစ်နေတဲ့လက်နက်ကန်ပဋိပက္ခအခြေအနေပါရှမ်းပြည်နယ်ဘက်မှာလည်းတိုက်ပွဲတွေရှိနေပါတယ်ရှမ်းပြည်နယ်မြောက်ပိုင်းတရုတ်မြန်မာနယ်စပ်မှာရှိတဲ့ပန်ဆိုင်မြို့အနီးတစ်ဝိုက်မှာစစ်တပ်နဲ့ကိုကန်လက်နက်ကန် MNDAA ဖွဲ့တွေတိုက်ပွဲတွေဖြစ်နေတာကြောင့်နယ်စပ်မြို့တွေမှာရှိနေတဲ့တရုတ်နိုင်ငံသားတွေသတိထားနေကြဖို့အတွက်အထူးအစိုးရကသတိပေးထားပါတယ်တရုတ်နိုင်ငံတွေကဝမ်တိန်မြို့ရဲ့အထူးအခြေဆန်းတွေကျလာနိုင်တယ်လို့တရုတ်အာဏာပိုင်တွေကသတိပေးချက်ထုတ်ပြန်ထားတဲ့အပြင်မူဆယ်ခရိုင်တွေကပန်ဆိုင်ဒေသနာမှာဆိုရင်တရုတ်ဘက်ကခြံစည်းရိုးကနေတယ်လို့ဒေသခံတွေကပြောပါတယ်။ရန်ကုန်ကလာတဲ့သတင်းကိုတော့ဦးသိပ်ထိုင်ဦးကတင်ပြပေးပါမယ်ရှင်
။မူဆယ်ခိုင်ပန်ဆန်းမြို့နယ်တဝိုက်မှာစစ်တပ်နဲ့ကိုကန့်လက်နက်ကိုင် MNDA အဖွဲ့တွေတိုက်ပွဲတွေဖြစ်နေတဲ့အတွက်တရုတ်နယ်စပ်မြို့ဖြစ်တဲ့ဝမ်တိန်မြို့ကဒေသခံတွေအနေနဲ့သတိထားပြီးနေထိုင်ကြဖို့တရုတ်ယူနန်ပြည်နယ်တဲဟုံပြည်နယ်ကွဲကအာဏာပိုင်တွေကအော်တိုဝါလာစကွဲနေနေဆွဲနဲ့သတိပေးချက်ထုတ်ပြန်ထားပါတယ်။ကျူကုတ်ဒေသမှာဖြစ်နေတဲ့လက်တလောဖြစ်နေတဲ့တိုက်ပွဲတွေကြောင့်တရုတ်ဒေသခံတွေထိခိုက်ဒဏ်ရာရခဲ့တယ်လို့တရုတ်အိုးအိမ်တွေထိခိုက်ခဲ့ရတယ်လို့ရွှေလီမြူနီစီပယ်အစိုးရရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒါကြောင့်တရုတ်ဒေသခံတွေအနေနဲ့တိုက်ပွဲခြေနေကိုအိမ်ပြင်ထွက်လေလာတာခေါင်းမူအတက်ကြီးတာမျိုးတွေရှောင်ကြဖို့သတိပေးထားပါတယ်။မတင်ငါစရာလူတွေတွေ့ရင်လည်းအာဏာပိုင်တွေကိုအသိပေးပါလို့အဲ့ဒီထုတ်ပြန်ကြေညာချက်မှာဖော်ပြပါတယ်။ပြီးခဲ့တဲ့ရက်ပိုင်းကဝမ်တိန်မျိုးတွေကိုမြန်မာဘက်ကကြီးစံနေကြရောက်ခဲ့တာကြောင့်အခုလိုတရုတ်ဘက်ကထုတ်ပြန်သတိပေးထားလို့ဝမ်တိန်မြို့မြန်မာကုန်သွယ်လုပ်ငန်းရှင်များအသင်းတာဝန်ခံဦးမြတ်နိုင်ကပြောပါတယ်ဒီထုတ်ပြန်ကြေညာနောက်ထပ်ညွှန်ကြားချက်မထွက်သေးသေး၍အတည်ဖြစ်တယ်လို့လည်းသူကပြောပါတယ
်ဟုတ်တယ်မြန်မာနယ်စပ်မှာတိုက်ပွဲတွေကျင်းပနေတယ်ပေါ့ဗျာကျင်းပနေတော့ဒီဘက်ကသူပြေးကြရောက်တာရှိတယ်ပေါ့နော်အဲ့တော့ကြောင့်သူတို့ရဲ့ဒီဒေသခံတခုဟိုအလဲငယ်ထိတ်ခိုက်တယ်ပေါ့ဗျာပေါင်းကြီးကအမှကြီးတာကူပါတယ်အဲ့ဒီဟိုကြားမှာပဲတက်ပြီးတော့ဒီတရုတ်နိုင်ငံသားတွေအနေနဲ့တိုက်ပွဲအခြေအနေကြောင့်ဒီနယ်စပ်ချန်ပြူနာတွေကိုအသွားလာမလို့ကိုဒီဘုတ်ဖြစ်တဲ့တည်းကဒီနာပါဝင်ကျင်ပန်းဆိုင်ဒီကပါဝင်ကျင်တည်းကဆက်မင်းစာဦးရောကနေဒီလိုဖိုင်ကြီးရိုက်ကြလို့ပေါ့အများကြီးတက်လာတာဟုတ်ဒီလိုတော်တော်မှအဲ့ဒါကြီးကြောင့်မလို့လို့ဆိုအဲ့လိုဆက်မင်းစာဦးကြီးမတက်ဘူးပေါ့ဗျာဒီလိုတွေမရိုက်ကြဘူးပေါ့အိမ်ထဲမှာပဲအဲဒီနေ့တော့ကိုပြီးလုံဆောင်တဲ့နေရာတွေမှာပဲနေဖို့ပေါ့အဲ့ဒါမျိုးကြီး
တရုတ်မြန်မာနယ်စပ်ပန်းဆိုင်ဂျီကိုမျိုးကရဲစခန်းကိုကိုကန့်တပ်ဖွဲ့ MNDAA ကအော်တိုဝါလာစကွဲအနီးမှာဝင်ရောက်တိုက်ခိုက်ခဲ့ပြီးတဲ့နောက်ပန်ဆိုင်နီးတဝိုက်မှာပြန်လည်ပစ်ခတ်မှုတွေရှိခဲ့ပါတယ်။ပန်ဆိုင်နဲ့သိပ်မွေးတဲ့မုံခိုးဘက်မှာလည်းနှစ်ဖက်နောက်ဆက်တွဲတိုက်ပွဲတွေဆက်ဖြစ်ခဲ့တာပါ။ဒီတိုက်ပွဲတွေကြောင့်ပန်ဆိုင်မြို့ပေါ်မှာထိခိုက်ဒဏ်ရာရသူတွေရှိတဲ့အကြောင်းပန်ဆိုင်လူမှုကွန်ရက်အသင်းဥက္ကဋ္ဌဦးလိုင်ဘွားဟန်ကပြောပါတယ်။ပန
်ဆိုင်ရဲ့စခန်းနဲ့ပန်ဆိုင်မှာရှိတဲ့တပ်စခန်းကိုလာပြီးတော့ဒါသူတို့ဒီကန်တပ်ဖွဲ့တွေဟိုဒီလိုပြူပေါင်းတပ်ဖွဲ့တွေရှိမှာပေါ့နော်။အဲ့ဒါတိုက်ပွဲဆက်ကြတယ်မှာ။ထိခိုက်တာတော့လူရှိတယ်တဲ့။အပိုင်ပြောသူတွေရှိတယ်ဒါထိမှန်ပြီးတော့တော့တော့တော့နော်အဲဒီဖြစ်လာပြီးဒီချိန်နဲ့အတော်လေးလာလို့ဖြစ်သွားတယ်ကိုဗစ်ရဲ့နိုင်ငံရေးမတည်ငြိမ်တာရဲ့မခုကြောင့်ဒီလိုကြီးနေတာလို့အပြင်နောက်ထပ်ချက်ပြီးတော့မှဒီဟာကြီးကြုံလာတဲ့ခါကျတော့တပူပေါ်မမြင်ချင်းနေလို့ပေါ့နော်ဖြစ်နေတာ
မွန်ဂိုနဲ့ပန်ဆိုင်မြို့အနီးမှာစစ်ကောင်စီတပ်တွေ MNDAA နဲ့တောင်းပလောင်လက်နက်ကိုင် TNL တို့လှုပ်ရှားနေကြပြီးမြန်မာစစ်ဘေးဒုက္ခသည်တွေကလည်းတရုတ်နယ်စပ်နားမှာအယောက်1000လောက်ရှိလာတယ်လို့လူမှုကွန်ရက်အသင်းချုပ်ကပြောပါတယ်ဒါကြောင့်တရုတ်ဘက်ကမူဆယ်ခိုင်တွေကပန်ဆမ်းမြုပ်တစ်ဖက်ချမ်းမှာနယ်စပ်ချန်စီယိုကာယနာကိုတရုတ်ဘက်ကဒီရက်ပိုင်းထဲမှာအလင်းစလိုလုပ်နေကြတယ်လို့လည်းဒေသခံတွေကပြောပါတယ်။တိုက်ပွဲတွေကြောင့်ထွက်ပြေးလာသူတွေအနာမကပ်ကြဖို့လည်းတရုတ်ဘက်ကချန်စီယိုဘော်မှာလော့စပီကာတက်ပြီးမြန်မာဘာသာနဲ့ပါထုတ်လွှင့်သတိပေးနေပါတယ်။
边境管控区，请勿靠近。 နေသကာဝယ်ထိန်းချုပ်မှုတွေကဖြစ်လို့အနာမကကြပါနဲ့
ဒီလိုအခြေအနေမှာတရုတ်မြန်မာနိုင်ငံနေသအကြီးဆုံးနေသစီးပွားရေးဆောင်ဖြစ်တဲ့မူဆိုင်ခရိုင်ထဲမှာမူဆဲခရိုင်မှာအခုလိုတိုက်ပွဲတွေဖြစ်နေတာကြောင့်နေသကုံတွေကြီးပြန်စားဖို့မဖြစ်နိုင်သေးဘူးလို့ကုံတွေတွေကပြောပါတယ်ခင်ဗျာ
VOA မြန်မာပိုင်းအစီအစဉ်တွေကို Washington မြို့ရွာကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါရရှင်။ထိုင်းနိုင်ငံတွေကမြန်မာဒုက္ခသည်တွေမှာ COVID ကရောဂါကူးစက်တဲ့အခြေအနေကိုပြောပြပါအောင်မယ်။မြန်မာနိုင်ငံရဲ့နေဆက်ထိုင်းနိုင်ငံတာကပြည်နယ်ထဲမှာရှိတဲ့အုံဖြန့်ဒုက္ခသည်စခန်းမှာဒီလအတွင်းမှာ COVID ကရောဂါကူးစက်သူ100ကျော်ရှိနေပါတယ်။မိသားစုလိုက် COVID ကူးစက်မှုတွေရှိနေတယ်လို့စခန်းထဲကဒုက္ခသည်တွေကပြောပါတယ်။အခုလိုအခြေအနေမှာပဲအသက်60နှစ်အထက်အသက်ကြီးရွယ်အိုတွေနဲ့မတန်ဆွမ်းတွေကိုအောက်တိုဘာ22ရက်နေ့ကစလို့ထိုင်းအစိုးရကကာကွယ်ဆေးစတင်ထိုးပေးနေပါတယ်ဒီသတင်းကိုတော့ထိုင်းခြေဆိုင်သတင်းတော့မအေးမှဆက်ပြီးတော့တင်ပြပါမယ်ရှင
်ထိုင်းမြန်မာနယ်စပ်တပ်ပီနယ်တဲကအုံပြန်ဒုက္ခသည်စခန်းမှာကိုဗစ်ကူးစက်သူဒီလအတွင်းတရာကျော်ရှိပြီးဒုက္ခသည်တွေမိသားစုလိုက်ကူးစက်မှုတွေဖြစ်နေတာပါကိုဗစ်ဒုတိယလှိုင်းမှာတော့အနည်းငယ်သာကူးစက်ခဲ့ပေမဲ့အခုအခါမှာတော့ရာခိုင်နှုန်းလောက်ကူးစက်မှုတွေဖြစ်လာတဲ့အကြောင်းအုံပြန်ဒုက္ခသည်စခန်းကဒုက္ခသည်တူကပြောပြပါတယ
်23ရက်နေ့အထိကို120နဲ့တော်ရတကားမှမဖြစ်ဘူးဒီကလည်းအများဆုံးပဲပြီးခဲ့တဲ့ဖြစ်ပြီးခဲ့တဲ့နှစ်ကနည်းနည်းပဲဖြစ်တာအခုကျတော့အများကြီးဖြစ်သွားတာအဲအခုကတနေ့တည်း35ရောက်လို့ဖြစ်လို့ဖြစ်18ရောက်ဖြစ်လို့ဖြစ်အရောက်20ဖြစ်လို့ဖြစ်အဲ့လိုမျိုးနေချင်းညကြလို့ရှိရင်စခန်းကြီးကနေရောကျင်ညာပေးတယ်လူတိုးတာနဲ့ကျင်ညာတယ်လူမတိုးရင်တော့မကျင်ညာဘူးအဆိုးတဲ့အပြုံလိုက်ဖြစ်တဲ့သဘောဟိုဆိုးရင်တာပေါ့ကိုဗစ်ဖြစ်တယ်ဆိုတော့အချိန်မီးအန္တရာယ်ရှိတာဟုတ
်
လားအန္တရာယ်ကြီးရတာပေသွားနိုင်တဲ့ဟာတွေကြီးပဲဟုတ်အဲ့တော့မိသားစုအလိုက်ဆိုလို့ရှင်အရန်ဆုံးရင်တာပေါ့အ
ော်တိုဘာလ21ရက်နေ့နဲ့22ရက်နေ့တွေမှာအသက်60နဲ့အထက်တက်ကြီးရွယ်အိုတွေကိုကိုဗစ်ကာကွယ်ဆေးတွေစတင်ထိုးပေးနေကြောင်းစခန်းတွင်းကမထိုးရသေးတဲ့အသက်ကြီးသူတွေကိုရက်ကွက်လိုက်လာရောက်ထိုးနှံကြဖို့စခန်းတာဝန်ရှိသူတွေကနှိုးဆော်နေကြတယ်လို့လည်းဆိုပါတယ
်ကာကွယ်ဆေးထိုးတယ်လေမနေ့ကစထိုးတယ်ပထမအသက်60အထက်အသက်60အထက်ထိုးတယ်အဲ့မဲ့အဲ့ထိုးပြီးထိုးရင်းမတက်ကနေပြီးတော့အသက်60အထက်နဲ့ဟိုလိုက်ပို့ရင်းနဲ့အဲ့လူတွေပါလာတဲ့ခါကျတော့အဲ့ဒီလူတွေပါတခါလေးထိုးလိုက
်
ဒီနေ့လည်းဒီနေ့လည်းဆက်ထိုးတယ်မနေ့က100ကျော်လောက်တော့ပြီးပြီ
ဟုတ်ကဲ့ဟုတ်က
ဲ့စရင်းလည်းအရင်မပေးရဘူးတကြီးရွယ်အိုလို့ပြောပြီးတော့နောက်ကပါလာတဲ့လူတွေကိုပါရောထိုးတာဖြစ်တယ်အဲ့ဒီအတွက်ကြောင့်အသက်အကန့်သတ်ဘုပြန်သတ်မှတ်လိုက်တယ
်ဟုတ်ကဲ့ဘယ်လိုသတ်မှတ်လိုက်လဲ
60အထက်ပဲလာကြပါလူရပြုံနေလို့
ကိုဗစ်ကူးစက်ရေးစင်တာတွေစောင့်ကြည့်ရေးစင်တာတွေကိုတော့စာတင်ကျောင်းတွေမှာလှုပ်ထားပြီးနေရာ၃ခုခွဲပြီးကျန်းမာရေးဝန်ထမ်းတွေကကူးစက်မှုပေးနေတယ်လို့ဆိုပါတယ်ကိုဗစ်ဒုတိယလိုင်းစတင်ကြတဲ့ကစခန်းတွင်းကဒုက္ခသည်တွေအနေနဲ့အပြင်ကိုထွက်ပြီးအလုပ်လုပ်ခွင့်တွေလည်းပိတ်ပင်ခံစားရပါတယ်မြန်မာနိုင်ငံမှာလွန်ခဲ့တဲ့အနှစ်30ကျော်ကတည်းကပြည်တွင်းစစ်နဲ့နိုင်ငံရေးမတည်ငြိမ်မှုတွေကြောင့်ထွက်ပြေးတိမ်းရှောင်လာသူတွေဟာထိုင်းမြန်မာနယ်စပ်မှာရှိတဲ့ဒုက္ခသည်စခန်းကိုကုမှခိုလုံနေကြရပါတယ်။တပ်ပြည်နယ်တွေကအုံပြန်ဒုက္ခသည်စခန်းမှာလူဦးရေ 8,000 ကျော်လောက်ရှိပါတယ်။ပြီးခဲ့တဲ့နှစ်ကတော့အုံပြန်ဒုက္ခသည်စခန်းမှာပထမဦးဆုံးကိုဗစ်ကပ်ရောဂါပိုးစတင်ဖြစ်ခဲ့တာပါ။အဲ့ဒီအချိန်တုန်းကတဦးစားနှစ်ဦးစားသာကိုဗစ်ဖြစ်ခဲ့ပြီးအခုလိုမျိုးအစုလိုက်အပြုံလိုက်ကူးစက်တာတွေမရှိခဲ့ပါဘူး။အဲ့ဒီနောက်ထိုင်းရင်ဒုက္ခသည်စခန်း၊မဲလာဒုက္ခသည်စခန်းမဲလာဦးနဲ့မဲလာမှုစခန်းတွေမှာကိုဗစ်ကပ်ရောဂါတွေထပ်ဖြစ်ခဲ့တာပါမဲလာဦးစခန်းမှာပဲဒီရက်ပိုင်းတွင်အစုလိုက်အပြုံလိုက်ကူးစက်မှုတွေဖြစ်နေပါတယ်ထိုင်းအစိုးရကတော့စက်တင်ဘာလကစပြီးလေးလအတွင်းမှာကိုဗစ်ကာကွယ်ဆေးအပြီးထိုးနှံနိုင်ဖို့ရည်မှန်းထားပါတယ်ဒုက္ခသည်စခန်းတွေမှာတော့ကိုဗစ်ကာကွယ်ဆေးထိုးနှံနိုင်တဲ့အရေးအတွက်ကအနည်းချင်းသာရှိနေသေးပြီးကျန်းမာရေးဝန်ထမ်းတွေနဲ့တက်ကြီးရွယ်အိုတွေကဦးစားပေးထိုးနှံနေစေဖြစ်ပါတယ်ရှင်
ဒါတော့မယေးမှာတင်ပြခဲ့တာပါရှင် VOA မြန်မာပိုင်းညဘက်ထုတ်လွှင့်ချက်တွေကိုလိုင်းတူ31 32 58တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင
် VOA American တန်ရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနိုင်စင် American ပြည်အောင်စု Washington မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်ဂျိုရုဖန်ယူမှုနဲ့လိုင်းတူမီတာတို့အပြင်ကျွန်တော်တို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ bami.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်VOA မြန်မာအင်တာနက်ဆာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နည်းလမ်းတွေနဲ့လည်းဝင်ကြည့်လို့ရပါတယ်။အဲဒီနောက်ထပ်နည်းလမ်းတွေကိုရဖို့ဆိုရင် siphon link bit.ly/36fapfe နဲ့ nlink ဖြစ်တဲ့ nlink.com/download ဆိုတဲ့ web link စာတွေမှာ application ရယူနိုင်ပါတယ်နော်။ VOA American တန်ရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင
်။ VOA မြန်မာပိုင်းရဲ့အောက်တိုဘာလ22ရက်တောက်ကြနေ့ညပိုင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။ရုပ်သံနဲ့ပါတင်ဆက်နေတဲ့ VOA အစီအစဉ်တွေကိုည10နာရီအထိဆက်ပြီးတော့ထုတ်လွှင့်ပေးသွားပါမယ်ရှင်။အခုဆက်ပြီးနားဆင်ရမယ့်ပတ်စဉ်ထုတ်လွှင့်နေကြအစီအစဉ်တွေထဲမှာတော့အခုနှစ်ဓာတုဗေဒဆိုင်ရာနိုဘယ်ဆုရှင်ရရှိတဲ့သိပ္ပံပညာရှင်2ယောက်ရဲ့တီထွင်မှုကတဘာဝပတ်ဝန်းကျင်ညဉ့်ညမ်းမှုဖြည့်ရှင်ရေးကိုဘလောက်အထောက်အကူဖြစ်စေတယ်လဲဆိုတာသိရမယ့်သိပ္ပံနဲ့ဤပညာတခါအမေရိကန်မှာကျောင်းတက်နေတဲ့ကျောင်းသားတွေနှာခေါင်းစည်းတက်ရင်မတက်ရင်အငင်းပွားနေတာကိုသုတဆောင်လေအမေရိကန်တခွင်အစီအစဉ်မှာနားဆင်ရပါမယ်အခုအရင်တော့ဒီအမျိုးသမီးကဏ္ဍကိုထုတ်လွှင့်ပေးပါမယ်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းမှာဖမ်းဆီးခံထားရသူတွေကထောင်ထဲချီတဲ့အကျဉ်းသားတွေကိုပြီးခဲ့တဲ့ရက်ပိုင်းကပြန်လွှတ်ပေးတာရှိပေမဲ့ပြန်လွှတ်စရင်နဲ့မှပါပြီးတော့မှမလွတ်လာသေးသူတွေလည်းရှိပါတယ်။တချို့ကတော့လွတ်လာပြီးတော့မှချက်ချင်းပြန်အဖမ်းခံရသူတွေရှိနေပါတယ်။ပြန်လွတ်လာမဲ့သားတွေအတွက်ထောင်ရှိကိုနေစဉ်သွားဆောင်နေတဲ့မိခင်တချို့လည်းရှိနေပါတယ်။လွတ်လာပြီးမှပြန်အဖမ်းခံရလို့တောကရောက်နေတဲ့မိခင်တွေလည်းရှိပါတယ်။အဲဒီလိုမိခင်တချို့ရဲ့ပြောပြချက်တွေကိုဒီတစ်ပတ်ရဲ့အမျိုးသမီးကဏ္ဍမှာမက်ခင်ဖြူထွေးစူးစီးတင်ဆက်ထားပါတယ်ရှင်။
There's a path we must choose sometimes. Gotta stand up and fight sometimes.
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းခဲ့တဲ့ဖေဖော်ဝါရီလ1ရက်နေ့နောက်ပိုင်းစစ်ကျင်ဆန္ဒပြပွဲတွေနဲ့ဆက်ဆက်ပြီးဖမ်းဆီးထိန်းသိမ်းခံထားရသူတွေနဲ့တရားစွဲဆိုခံရပြီးအမှုရင်ဆိုင်နေရသူ 9,000 ကျော်ရဲ့အမှုတွေကိုလူငယ်တက်တာခွင့်ပေးမယ့်အကြောင်းစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကအောက်တိုဘာလ18ရက်နေ့ကပြောဆိုခဲ့ပြီးတဲ့နောက်ဒီသတင်းပတ်ထဲမှာဖမ်းဆီးထိန်းသိမ်းခံရသူတချို့ပြန်လည်လွတ်မြောက်လာခဲ့ပါတယ်။မြန်မာနိုင်ငံအချင်းတောင်တိတိကပြန်လည်လွတ်မြောက်လာသူပေါင်း 2,500 ကျော်ပြီလို့လည်းနိုင်ငံပိုင်သတင်းတွေကဖော်ပြပါတယ်။ဒါပေမဲ့အခုလိုပြန်လွတ်လာသူတွေထောင်ထဲချီရှိပေမဲ့လို့ပြန်လွတ်လာပြီးတော့မှချက်ချင်းပြန်လည်ဖမ်းဆီးထိန်းသိမ်းခံရသူတွေကလည်းရှိနေပါတယ်။ဆေးအနာသိမ်းမှုစန့်ကျင်ရေးလှုပ်ရှားမှုတွေမှာပါလို့တားနှစ်ယောက်ဖမ်းဆီးထိန်းသိမ်းခံထားတဲ့မိခင်တဦးကတော့လူငယ်သက်သာခွင့်နဲ့သူသားတူပြန်လွတ်လာပြီးတော့မှချက်ချင်းပြန်အဖမ်းခံရလို့မခံစားနိုင်အောင်ဖြစ်နေရတယ်လို့ပြောပြပါတယ
်။၉ရက်နေ့ည၈နာရီခွဲလောက်မှာပြန်လွတ်လာတဲ့သမီးက၉နာရီ25မှာပြန်ဖမ်းသွားတယ်။ခဏလေးပဲတွေ့လိုက်ရတဲ့တိုင်းရလေသူ့ကိုပြန်ဖမ်းမှဘူးလို့နေရတယ်လေဝဲ။ဆရာရဲ့ကျွန်တော်ကမိသားစုနဲ့တော့မကြိုးရသေးပါဘူးတဲ့ကျွန်တော်တော့ကတည်းကလူသားလို့တော့မကောင်းလို့ပါတဲ့မနေ့ကညကျွန်တော်ဆင်းတရားမှာပါပြောတာတော့မရောတဲ့ညလုံးမသမီးရဲ့သူပြန်ဖမ်းမိရအိမ်လို့လည်းမရောပါဘူးခမင်းနဲ့ညလေးကမစားနိုင်ဒီလောက်ပူဆိုးနေရတာဘလို့လို့တင်းစားနိုင်မယ်သမီးရဲ့အိမ်လို့လည်းမပြောဘူးသူကြောင့်လေတွေ့တွေ့ပြီးတော့ဒီညနေစားနေကြီးရစားလာတယ်ကိုရရဲ့မေယောပြန်ဆိုင်သေးပါရဲ့မေယောကိုရတဲ့အမေနော်ပြန်ရောက်နေပြီဆိုတော့အမေပြောနေမှာမို့တဲ့ကိုရရဲ့မေယောပြန်ဆိုင်တော့တဲ့ဘယ်လိုလဲရှိရသမီးအနေမချိနေရမို့နော
်ပြန်လွတ်ပေးပြီးတော့မှအခုလိုနေအိမ်မှာလာရောက်ဖမ်းဆီးခံရသူတွေရှိတယ်လို့ထောင်ပိုးအမာတွင်ပြန်ပြီးဖမ်းဆီးခံရတဲ့သူတွေမနက်ပိုင်းပြန်လွတ်ပြီးညနေပိုင်းပြန်ဖမ်းခံရသူတွေလည်းရှိနေတာပါဖမ်းဆီးချိန်မှာလဲဘာကြောင့်ပြန်ဖမ်းနေစူရာကိုအကြောင်းပြချက်တစုံတရာမပြောဘဲမေးစရာရှိလို့ပြန်လာခေါ်လာလို့သာပြောပြီးအကြံပန်းပြန်ခေါ်သွားခဲ့တယ်လို့လဲလွတ်မြောက်လာပြီးမှပြန်ဖမ်းခံရသူရဲ့မိခင်ကပြောပြပါတယ်
။ကောက်ကြုတ်ပြီးအိမ်လဲကြာတော့စကားပြောနာဖို့တော့အဲ့လိုပြောနေတဲ့အချိန်မှာတမီးလဲတကူငါးယောက်ရောက်လာတယ်။ရောက်လာပြီးတော့ဥယျင်ထွေးတဲ့ဟုတ်တယ်တဲ့ကျွန်တော်ပဲတဲ့သူအဖေကပြောလဲပြောအဲ့ဒါဆိုလို့ရှိရင်လည်းထောင်ထဲလွတ်လာတာဒီမှလေးတဲ့ကျွန်တော်သားတဲ့မေးကြရှိလို့ကျွန်တော်တို့စကားကိုပြန်ခေါ်ရမယ်တဲ့။ဆရာရဲ့မနက်မှပြန်ခေါ်ပါလားတဲ့လက်မှတ်ထိုးခိုင်းမှုကျွန်တော်တို့တဲ့မနက်ကျလာပေးမှာပါတဲ့မိသားစုလေးနဲ့လာပို့ပေးမှာပါတဲ့။မရဘူးတဲ့အဲ့ဒါဆိုလို့ရှိရင်လည်းမြို့နယ်မှုနဲ့လိုက်ပြီးတဲ့။အဲ့နဲ့တရားဟောဟောဆရာတဲ့ကျွန်တော်မိသားစုလေးနဲ့တော့မားတဲ့မပြောသေးပါဘူးဆရာရဲ့တဲ့ကျွန်တော်လိုက်ပြီးတော့ပြေးပေးပါမယ်တဲ့ဆိုပြီးသားကြီးကလိုက်သွားလို့ပါ။အာလာဖတ်ထဲမှာရောသမီးရဲ့ကိုလိုသူ့ကိုဖမ်းလာတာရှိသေးတယ်သိလား။ဒီရတော့အန်တီဒါပါဝါတဲ့ကြောင့်အန်တီကကျမတို့လည်းလိုက်မယ်လေလို့သူ့အဖေကလည်းကျွန်တော်လိုက်မယ်တဲ့ဆိုတာကိုလေကားကိုကားတစ်ခါရောက်ဖွင့်ပြီးတော့တားကြီးကိုစောက်တုံးထလိုက်တဲ့ကားတွေဝင်သွားအောင်လိလာတွန်းလဲတွန်းလိုက်တော့တစ်ခါတည်းသူ့အဖေကကျွန်တော်လိုက်မယ်ကျွန်တော်လိုက်မယ်ဆိုသူ့အဖေကတစ်ခါတည်းပြန်တွန်းထုတ်ခဲ့ပြီးတော့ကားမဆန့်အောင်လည်းနေခဲ့တယ်ဆိုပြီးတွန်းထုတ်ပြီးသားပဲတော့အန်တီတို့လည်းဘာလို့လို့လောက်ရမှမသိဘူးအဲ့ဆိုကျမတို့လည်းလို့စခန်းအောင်လိုက်မယ်လို့ဆိုလိုက်ခဲ့ပြီတဲ့ကိုကနဲ့ကိုလိုက်ခဲ့တဲ့ကျွန်တော်တို့ကားတော့တဲ့ဒီမဆန့်တော့ဘူးတဲ့ အဲ့ဒါနဲ့အရင်ကမှလည်းသူ့ကားထုတ်ပြီးတော့အချင်းလိုက်တော့သမီးရဲ့သခိုင်းကျဲလဲကြောက်တခါတည်းပိတ်ထားပြီးအန်ဒီတို့ခွင်းမောင်းတို့လိုမောင်းထုတ်တယ်ဘသူမှမလာဘူးတဲ့ထောင်ထဲကိုပြန်ခေါ်သွားတာနေလိမ့်မယ်တဲ့ထောင်ထဲကိုပို့လိုက်လိမ့်မယ်တဲ့ဒီချင်းရလက်မှာဆက်လို့ချင်းဆိုတော့အန်ဒီတို့လည်းဆက်နေလို့မရတော့ဘူးလေဆက်နေလို့မရတော့အန်ဒီတို့လည်းပြန်လာတာပေါ့ပြန်လာပြီးတော့ဒီနေ့ထဲမှာမကောင်းတော့ငိုပဲငိုနေတာပေါ့သမီးရဲ့အန်ဒီညီမတွေကလည်းအကုန်လုံးငိုကြတာပေါ့ထက်ကတော့အဲ့ဒီအစာပြေသွားကျွေးတော့ကျွေးလို့ရသေးတယ်ဒီနေ့ကင်းလက်ကြောအဲ့ဒီသမင်းဘူးသွားပြီးသမင်းဘူးလည်းယူထားလိုက်သေးတယ်ပြီးလက်ပြီးတော့ထောင်မာကြီးကိုပို့လိုက်ပြီတဲ့ဆိုပြီးအန်ဒီကိုပြန်ပြောတယ်သမီးရဲ့သူဖမ်းသွားပြီးတဲ့အန်ဒီကမတွေ့ရဘူးလေမနက်ကလည်းလူကြုံပဲပြေးလို့ရတယ်မတွေ့ရဘူးနေ့ကင်းဆက်သွက်ပြန်ပြတ်သွားတာပေါ့သမီးရဲ့
ပြန်လည်ဖမ်းဆီးခံရခြင်းကစပြီးဘယ်နေရာမှာဘယ်လိုပုံစံရှိနေတယ်ဆိုတာမသိရဘူးလို့လည်းဒီမိခင်ကပြောပြပါတယ်။ပြန်ဖမ်းခံရတဲ့သားအပြင်နောက်ထပ်သားတဦးကလည်းဖမ်းဆီးထိန်းသိမ်းခံထားရတာပါ။အရင်ကတော့အချုပ်တစ်ခုထဲမှာညီကိုနှစ်ယောက်ရှိနေရကအခုကတော့တယောက်တစ်နေရာစီဖြစ်သွားတဲ့အပြင်ပြန်ဖမ်းခံရတဲ့သားဘယ်နေရာမှာရှိနေမလဲဆိုတာကိုပါမသိရတော့တာမို့မိခင်တယောက်အတွက်တော့ကရောက်နေရတာပါ။
မင်းကြီးရှိတယ်နဲ့ပြန်လို့ပေးမယ်ဆိုပြီးတော့ခေါ်ဝါရသမီးရဲ့ဘာမှလည်းမပြောဘူးသူကြီးကမြောက်ကညီတဆောင်နေကြာနေတာဒီနေ့ရောက်အခန်းတူတော့လေသမီးရဲ့အကြီးပါတဲ့ဘလို့ပဲပို့ဖို့ခါဒီလားဆိုလို့ရေမပေါ်နိုင်ဘူးအန်ဒီအစင်မမဒီရန်တိုင်းနဲ့မင်းတခါပဲပို့ရသည်သူကတန်းငယ်လေးအမျိုးနေရောဒီပါလုံးလုံးတော့တယ်မပြီးတော့သူကလလာပြီးတော့သမီးအဲကျော်တာပေါ့ကိုကြီးအဲကျမ်းမိုင်းစီဆိုင်တော့တဲ့ကိုကြီးအရေးကြီးတယ်တဲ့ကိုကြီးအကြောက်ကတလုံးကူတာတဲ့ခါကျတော့တဲ့ကိုကြီးမှကြောက်ပါပါသူတို့ရိုက်နှက်ထားတာအစ်စ်မပြေဘူးတဲ့သမီးရဲ့သူတို့စာဖန်ငါးလပိုင်းနေရနေမှာစာဖန်သွားတော့ငါရိုက်ထားတာလေးနှာလူလေးမှပြီးနေတဲ့စာရန်လေးနားမှာလေခဏတည်းနဲ့ထူကြတာမင်းရဲ့တဲ့တာဟုတ်တဲ့အဲ့ဒါလေးဆွဲပေးပါနော်တဲ့ဆွဲပေးနေသားရဲ့လို့ဒီခေါ်တဲ့မနဘူပါနဲ့လို့အန်ဒီအလိုလေးပဲပြောရုံရှိသေးတယ်။နောက်ကနေလာဖမ်းတော့မိဘတိုင်းတော့ပူပါဖို့သမီးရဲ့ဒါပေမဲ့အခုမြင်အခုပြောင်းကြည့်လို့သွားတော့သမီးရဲ့မလွတ်ချင်မလွတ်ပါနဲ့အန်ဒီထီလို့ရပါတယ်။ညီလေးမအလိုကြီးလို့သွားရယူအန်ဒီရှင်းတော့ဖမ်းသွားရယူအန်ဒီဘလို့လို့ခံတော့နိုင်တယ်။မလွတ်နဲ့လေသူတို့ညီကိုမြောက်တူတူရှိတာပဲလေသမီးရဲ့အခုတော့တယောက်တစ်ခါပြီးဖြစ်နေတော့ဘယ်လိုက်လို့မရမှန်းမသိသတိရညီလေးရလည်းဘာမှမသိဘူးသူကိုယ်အတင်းမှရှိနေတယ်လို့ပဲထင်နေတာလေအဒီအရာတွေပြောဒီလိုနာရသမီးညီလေးလည်းကိုရပါတယ
်ဒီနေ့ခင်လိုပဲတားကိုခဏတွေ့ပြီးတော့မှပြန်အဖမ်းခံရတာကိုကြုံရတဲ့သူတွေရှိတယ်လို့လွတ်ဖို့အတွက်စာကြထားပြီးတော့မှမလွတ်သေးလို့ထောင်ရှိကိုနေစဉ်သွားဆောင်နေကြတဲ့မိခင်တချို့ကလည်းရှိနေပါတယ်တားနဲ့ရောက်အဖမ်းခံထားတဲ့ရန်ကင်းမြို့နယ်ကမိခင်တဦးကတော့အော်တိုဘာလ18ရက်လူငယ်ချမ်းသာ권တွေပေးမဲ့အကြောင်းမကျင်ညာခင်ကတည်းကသူ့သားတွေပြန်လွတ်မဲ့အကြောင်းစာကြထားပြီးသားဖြစ်တာမို့အခုလိုလူတွေထောင်ထဲချီလွတ်လာတဲ့အချိန်မှာသားတွေကိုပြန်တွေ့ခွင့်ရဖို့မျှော်လင့်ပြီးထောင်ရှိမှာဒီရက်ပိုင်းနေ့တိုင်းသွားဆောင်နေတယ်လို့ပြောပြပါတယ
်။ဆောင်နေမနေ့ကလည်းမနေ့ကလည်းမနေ့9နာရီကနေပြီးတော့ည10နာရီကြည့်အခုလည်းအခုဒီနေ့ကပြန်လာတာပြန်လာတယ်အဲ့မှာကားပေါ်အစင်ဆီယာမပုံးချက်လို့ကင်လိုက်တာဆီယာမ။နောက်ပြန်လည်းဆက်ဆောင်မှာလူတွေပါသူတို့လွတ်လို့မလွတ်တော့
သားနဲ့ရောက်ဖမ်းခံထားရတာ9လကျော်နဲ့10လောက်ရှိနေပြီးဒီကာလအတွင်းသားတွေနဲ့တစ်ချိန်မှတွေ့ခွင့်မရသေးဘူးလို့လည်းမိခင်ဖြစ်သူကပြောပြပါဗျ။သားငယ်ဖြစ်သူကတော့ဖမ်းဆီးတဲ့အချိန်မှရောစစ်ကြောရေးမှပါရိုက်နဲ့ဖမ်းဆီးတာခံခဲ့ရတယ်လို့လည်းမိခင်ကပြောပြပါဗျ။လက်ရှိမှာသားတွေရဲ့ကျန်းမာရေးနဲ့ပတ်သက်လို့စိုးရိမ်နေတဲ့အကြောင်းလည်းသူကပြောပါဗျ။ဒ
ီလာမယ့်17လပိုင်း7ရက်နေ့ဆိုလို့ရှိရင်10လတင်းတင်းပြည့်ပြီ။အကြီးကောင်ကကြတော့ဒီ6ရက်နေ့ဆိုရင်17လပိုင်း6ရက်နေ့ဆိုရင်9လတင်းတင်းပြည့်ပြီ။ဆရာမတစ်ချက်မှမတွေ့ရတယ်ဘူးသူချိန်ကြီး။မိလေကငိုးတော့ငိုးတယ်ဆရာမရင်။ခဏတော့ဆရာမရဲ့တလေရကြာလာ။အခုအတွင်းထဲမှာဟိုမဝပဲ9လပိုင်းကလွတ်လာတဲ့အကောင်ကြီးကတလေလေးကပြောရတော့ကြော်စင်တော့ကလည်းတော်တော်ပိန်နေတဲ့။အန်ဒီကအန်ဒီကပုံကြီးကပုံတိုက်တာမဟုတ်ဘူးလေ။အဲ့လိုလူငါတစ်ချက်ရတော့တာဝနေတယ်။ဟိုပါပါတဲ့ဘောင်းမီဒီနေ့ဆိုင်ကြီးရပေးတော့ဘာလို့ပြောနေလဲဆိုပြီးတော့အန်ဒီရဲ့အဲ့ဒါနေကြီးနေနေနေနာနေမှာတဲ့အန်ဒီသာအဲ့ကျော်စင်တို့ကတော့တော်တော်ပိတ်သွားတာလေအဲ့လိုပြော
မလွတ်မြောက်သေးတဲ့သားတွေအတွက်ထောင်ရှိမှာနေစဉ်သွားဆောင်နေစေဖြစ်တယ်လို့သူတို့ပြန်လဲလွတ်မြောက်လာဖို့အတွက်ရှင်းနေနဲ့ဆက်ပြီးတော့ကြိုးပမ်းသွားမယ်လို့လည်းဒီမိခင်ကပြောပါတယ
်ရှင်းနေနဲ့ပဲဆက်သွားမှာပေါ့ဆရာမရဲ့အခုလည်းတရားသူကြီးကအဲ့ဒီအခုဒီ ဘယ်ဘယ်နဲ့မှမပါခင်တော့လေဟိုဟာတရားသူကြီးကပြောတယ်တဲ့တက်တိခေါ်ခဲ့ပါလို့ပြောတယ်တဲ့တက်တိလေးငယောက်လောက်ခေါ်ခဲ့ပြီပါပေါ့အဲလိုသူတို့မတရားဖန်တာတွေဟာငါတို့ကဘယ်ကတက်တိရှာမှာလဲလို့ဘသူမှလည်းမနိုင်ရဘူးလို့ဒီအတာမျိုးတက်တိဆိုတာလို့မင်းကဘယ်လောက်ပြီလို့လဲဆိုပြီးတော့တက်တိကိုတောင်မှထပ်ချုပ်မယ်လူလိုမျိုးလို့ဘသူကယုံကြည်မှာတော့လို့သူတို့ကိုတက်တိကလိုက်နိုင်မှာလဲလို့အဲလိုပြောလိုက်တယ
်မြန်မာနိုင်ငံမှာဆရာနာသိမှုနောက်ပိုင်းမလွတ်မြောက်သေးတဲ့သားတွေအတွက်စိုးရိမ်ပူပန်တောကရောက်နေရတဲ့ဒီလိုမိခင်တွေကတော့အခုအချိန်မှာအများအပြားရှိနေတာပါစစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းဖမ်းဆီးထိန်းသိမ်းခံရသူပေါင်း 9,000 ကျော်ရှိပြီး 9,000 ကျော်ကဆက်လက်ဖမ်းဆီးထိန်းသိမ်းခံထားရဆဲပဲလို့နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအဖွဲ့ AAPP ကထုတ်ပြန်ထားပါတယ်ဒီထဲမှာတော့အမျိုးသမီးတွေနဲ့ကလေးငယ်တွေအများအပြားပါပါတယ်ဖေဖော်ဝါရီလ1ရက်အာဏာသိမ်းမှုအပြီးစစ်ကောင်စီရဲ့ပြစ်ခတ်နှိမ်နှင်းမှုတွေဖမ်းဆီးနှိပ်စက်မှုတွေအတွင်းသိဆုံးရသူ 1,100 ကျော်ရှိတာမှာလေအများစုကလူငယ်တွေဖြစ်ပြီးအရွယ်မရောက်သေးတဲ့ကလေးငယ်တွေတောင်ပါတာမို့ကုလသမဂ္ဂနဲ့ပြည်တွင်းပြည်ပလူခွင့်ရေးအဖွဲ့တွေကတော့မြန်မာစစ်ကောင်စီကိုဝေဖန်ရှုံချနေကြတဲ့အကြောင်းတင်ပြရင်းဒီသတင်းမှန်အမျိုးသမီးကဏ္ဍကိုဒီမှာပဲရန်နာခွင့်ပြုပါရှင်ကျမအင်ဒီပြပါရှင
်မဖြစ်ခင်ပြူတွေတင်ပြတဲ့ဒီအမျိုးသမီးကဏ္ဍဖြစ်ပါရဲ့ရှင်အခုတခါတော့တူတာဆောင်နဲ့အမေရိကန်တခွင်အစီအစဉ်ကိုအလှည့်ပေးပါမယ်အမေရိကန်ပြည်ထောင်စုမှာကြောင်းတက်နေကြတဲ့ကလေးငယ်တွေနှကောင်းစီတက်ရေးမတက်ရေးအငင်းပွားနေကြတဲ့ပြဿနာကလေးတွေကိုကြောင်းပြန်မလွတ်တော့ပဲအိမ်နေမှာပဲစာတင်ပေးနေတဲ့အစီအစဉ်နဲ့နယူးယောက်မြို့ဘရော့ဒ်ဝေးမှာပြဆက်လာကြည့်မဲ့သူတွေဘလိုမျိုးကိုဗစ်စီးကမ်းတွေလိုက်နာရမလဲဆိုတာကိုကိုအောင်အောင်ကစူးစီးတင်ပြထားပါရဲ့ရှင်
အမေရိကန်ဆွေရကနိုင်ငံတော်ဝန်ကအကြောင်းတွေအများပြည်သူသွားလာရအစားအုပ်တွေအတွင်းမှာနှကောင်းစည်းတက်ဖို့ညွှန်ကြားချက်စီမင်းတွေထုတ်ပြန်ထားပေမဲ့လည်းတချို့ကတော့နှကောင်းစည်းမတက်နိုင်ဘူးဆိုပြီးတော့ပြင်းပြင်းထန်ထန်ထုတ်ပြန်ကြပါတယ်အထူးသဖြင့်အခြေခံပညာကျောင်းတွေပြန်ဖွင့်တဲ့အခုလိုအချိန်မှာကျောင်းသားကျောင်းသူတွေနှကောင်းစည်းတက်ဖို့မတက်ဖို့နဲ့ပတ်သက်ပြီးတော့လည်းပြည်နယ်ဆွေရကဒေသကျောင်းအုပ်ချုပ်သူတွေအပေါ်မှာသာဆုံးဖြတ်စေခဲ့တာပါဒီကျောင်း AP သတင်းကိုအခြေခံပြီးတော့တင်ပြပေးရမယ်အမေရိကမှာကျောင်းတွေပြန်ဖွင့်မှုစတင်ပြင်ဆင်ခြင်းကလေးကကျောင်းအချို့ရေးဘုတ်အဖွဲ့အနေနဲ့ကျောင်းသူကျောင်းသားကလင်းငယ်တွေကျောင်းပြန်လာချိန်မှာနှကောင်းစည်းတက်ဖို့မတက်ဖို့နဲ့ပတ်သက်ပြီးမိဘတွေပါဝင်တဲ့ဆွေးနွေးပွဲကျင်းပခဲ့ကြတာပါဖလော်ရီဒါလိုတချို့ဒေသတွေမှာတော့မိဘတွေကသူတို့ကလေးတွေနှကောင်းစည်းတက်ဖို့မလိုအပ်ဘူးဆိုပြီးတော့ပြင်းပြင်းထန်ထန်တုံ့ပြန်တာမျိုးတွေရှိပါတယ်ဒါပေမဲ့လည်းကာကွယ်ဆေးထိုးလို့မရသေးတဲ့အသက်12နှစ်အောက်ကလေးတွေအတွက်ဘေးရန်တွေကာကွယ်ဖို့တချို့တာဝန်ရှိသူတွေကလိုလားနေတာပါဂျော်ဂျီယာပြည်နယ်ဟင်နရီခရိုင်ပညာရေးမှူးမေရီအဲလိဇဘက်ဒေးဗစ်က
နှကောင်းစည်းတက်မတက်ကိုဘာသာရွေးချယ်ခွင့်ပေးထားပေမယ့်အခုတော့ကူးစက်မှုကာကွယ်ဖို့အတွက် CDC ရဲ့အကြံပြုချက်အတိုင်းအားလုံးနှကောင်းစည်းတက်ဖို့လေးလေးနက်နက်ထပ်မံတိုက်တွန်းပါတယ်
ကိုဗစ်ကရောဂါစဖြစ်ကာစကာလကလေးကနှကောင်းစည်းတက်ဖို့လုံမလို့ဆိုရနဲ့ပတ်သက်ပြီးတော့နိုင်ငံရေးအယူဆပေါ်အခြေခံကွဲပြားခဲ့တာပါ Republican တွေတော်တော်များများကနှကောင်းစည်းတက်ဖို့မလိုလားတယ်လို့ကာဝယ်ဆေးထိုးဖို့လဲတွန်းဆုတ်နေကြပါတယ်ဒါအပြင်ကိုဗစ်ကာဝယ်ဆေးနဲ့ပတ်သက်ပြီးတော့သတင်းမှားတွေလည်းလူမှုကွန်ရက်မီဒီယာတွေမှာပြန့်နေတာကြောင့်တချို့ကဆေးထိုးဖို့ကြောက်ရွံ့နေကြပါတယ်ဂျော်ဂျီယာပြည်နယ် McDonald မြို့ကကလေးမိဘတဦးဖြစ်သူ Daniel Danny က
အနောက် cases arising
ဒေါက်ဂါရီထက်ကူးနေတယ်ဆိုပေမဲ့အရင်လောက်ထိအခြေအနေမဆိုးဘူးဆိုရင်တော့နှာခေါင်းစည်းတက်မတက်သူတို့ဘာသာသူတို့ဆုံးဖြတ်ပါစေ
အမေရိကန်ပြည်ထောင်စုမှာကိုရိုနာဗိုင်းရပ်စ် Delta မျိုးကွဲကြောင့်အပြင်ကာကွယ်ဆေးမထိုးကြသူတွေကြောင့်တကြောပြန်ကူးစက်မှုတွေများလာတဲ့အချိန်မှာပဲအခြေခံပညာကျောင်းတွေပြန်ဖွင့်တာပါဆေးရုံမှာတက်ရောက်ကူတာနေသူတော်တော်များများဟာလည်းကိုဗစ်ကာကွယ်ဆေးထိုးမထားသူတွေပါဒါအပြင်နောက်ထပ်မျိုးကွဲတွေတောင်ထပ်တွေ့နေရပြီလို့သတင်းတွေမှာဖော်ပြကြတာကြောင့်တချို့မိဘတွေကကလေးတွေကျောင်းလွတ်ဖို့စိုးရိမ်နေကြပါတယ်ကလေးမိဘတဦးဖြစ်သူ Holly Freeman က
I feel really upset that we didn't have a safe choice.
ဒီနေ့ကမင်းနဲ့လည်းရွေးချယ်စရာမရှိတာကတော့စိတ်မကောင်းစရာပါ။လူမှုအတိုင်းအဝန်းအတွင်းမှာလည်းအန္တရာယ်နဲ့ရင်ဆိုင်ရအောင်လုပ်နေတယ်လို့ဖြစ်နေပါတယ်။ Henry KI အစိုးရကအများသွားလာနေတဲ့အဆောက်အဦအတွင်းမှာနှကောင်းစည်းတက်ဖို့စီမံထုတ်ထားပေမဲ့ကလေးတွေကတော့ဒီအန္တရာယ်ကြောက်ရွံ့မဲ့ဘေးကနေအကာအကွယ်မဲ့နေပါတယ်။
California, Louisiana, Oregon, Washington အပြင်တချို့ပြည်နယ်တွေမှာကာကွယ်ဆေးထိုးထားသူတွေအပါအဝင်ကျောင်းသားကျောင်းသူနဲ့ဆရာဆရာမတွေဝန်ထမ်းတွေအားလုံးနှကောင်းစည်းမဖြစ်မနေတက်ဖို့အစီအမံထုတ်ပြန်တာဖြစ်တယ်လို့ COVID အကြီးအကျယ်ကူးစက်နေတဲ့ Florida, Texas, Arkansas, Arizona, Oklahoma စတဲ့ပြည်နယ်တချို့မှာတော့အစိုးရကျောင်းတွေမှာနှကောင်းစည်းတက်ရမယ်ဆိုတဲ့အစီအမံကိုမဖြစ်မနေလိုက်နာဖို့မလိုအပ်ဘူးဆိုပြီးတော့ပြောဆိုထားပါတယ်ခင်ဗျာ အမေရိကန်ပြည်ထောင်စုမှာကိုဗစ်ကရောဂါစတင်ခဲ့တဲ့2020နှစ်ဥပိုင်းကစလို့လူများကြားစိုးရင်ထိတ်လန့်ခဲ့ကြပြီးကျောင်းတွေပိတ်ခဲ့ပါတယ်။ဒါပေမဲ့လည်းအခုကျောင်းပြန်ဖွင့်ချိန်မှာတော့မိဘတွေကသူတို့ကလေးတွေကိုပုံမှန်စတင်ကျောင်းကိုမလွတ်တော့ပဲကိုယ့်အိမ်မှာပဲကိုယ်တိုင်စတင်ပေးကြပါတော့တယ်။ဒီကျောင်း AP သတင်းကိုအခြေခံပြီးတင်ပြပေးရမယ်။ကိုဗစ်ကရောဂါကြောင့်ကျောင်းမတက်ရတဲ့ကလေးတွေကိုမိဘတွေကအိမ်မှာပဲစာသင်ပေးရင်ကလေးတွေအတွက်အကျိုးကျေးဇူးပိုဖြစ်ထွန်းလာတာကိုတွေ့ရတာကတော့အစိုးရကအကောင်းဆုံးပြောရမှာပါ။ပညာရေးနဲ့ပတ်သက်ပြီးပိုဖိဖိစီစီလို့ဖို့လိုအပ်တဲ့ကလေးတွေကိုယ့်ရက်ကွက်အတွင်းကကျောင်းမှာသင်ကြားတဲ့စနစ်ကိုမကြိုက်တဲ့မိဘတွေကကိုဗစ်ကူးစက်မှုရော့ချသွားတဲ့အခုလိုချိန်မှာတော့ကလေးတွေကိုကျောင်းမပို့တော့ဘဲအိမ်မှာပဲစာသင်ပေးရတယ်။တချို့ကလည်းကိုသားသမီးတွေကိုအိမ်မှာသင်ကြားပေးရကနေသင်ကြားရေးဌာနတစ်ခုဖွင့်ပြီးတခြားကလေးအနည်းငယ်ကိုလည်းလက်ခံစာသင်ပေးရတယ်။ Florida ပြည်နယ် Boca Raton မြို့ကသင်ကြားရေးအထောက်အကူပြု Nikki Warris က
I want people to know that you can still homeschool.
အိမ်မှာပဲစာသင်ပေးလို့ရတယ်ဆိုတာကိုအားလုံးသိစေချင်ပါတယ်။ကလေးတွေကိုသူတို့နဲ့တင့်တော်တဲ့ဘာသာရပ်တွေအတိုင်းသင်ပေးပြီးကိုယ်လည်းအလုပ်ကိုအချိန်ပြည့်လုပ်လို့ရပါတယ်လို့သူကပြောပါတယ်။2020မတ်လကလေးကတမိနှစ်ယောက်ကိုအကြောင်းမလွတ်တော့ပဲအိမ်မှာပဲစာသင်ပေးနေတာပါ။သူစီမှာကလေးတွေလာထားတဲ့မိဘတော်တော်များများ95ရာခိုင်နှုန်းလောက်ကလည်းသူတို့ကလေးတွေကိုစာသင်ကျောင်းတက်ဖို့ပြန်မလွတ်တော့ပါဘူး။
They still get all those experiences here like they would get
in Oh man စာသင်ကျောင်းတွေကိုသွားတယ်လို့ပါပဲဒီမှာလဲအဲ့လိုအတွေ့အကြုံရနိုင်ပါတယ်ဒါပေမဲ့ဒီမှာကအချိန်သိပ်မဖြုံဘူးဆိုတော့ကွာခြားချက်ကဒါပါပဲလို့သူကပြောသွားတာပါကလေးတွေသင်ကြားလေ့လာရေးပိုထောက်ကူဖြစ်ဖို့ကလေး၁၀ယောက်လောက်သာလက်ခံထားတာပါဒီသင်ကြားရေးဌာနမှာလေ့လာဖန်တီးမှုကိုလည်းအားပေးပါတယ်
just it's really the incentive is just for kids
to get a good education mare klei ri sa tin ya ma kaun sun le la tin ja nai ma da tru ko wa ma shi shao aw myin ne du ri phit la ma ba lo so ba de chang sa chang du ri a ni ne online tin gan sa ri a pyin poun swae da a yang che da pisi kriya ri kain dwe a tong pyu nai mo le tin ja pi ba de အခုလိုမျိုးတင် जा ရေးထောက်ကူပြုဌာနတွေအမေရိကန်တဝမ်းရှိလာဖို့လဲ Warris ကမျှော်လင့်နေတာပါအမေရိကန်သံကောင်းစင်ဌာနရဲ့စာရင်းကိန်းကဏ္ဍနေအရာအရင်6လထက်စာရင်2020စက်တင်ဘာမှာအိမ်မှာစာတင်ကြသူအရေအတွက်17ရာခိုင်နှုန်းအထိများလာခဲ့တယ်လို့ဆိုပါရခင်ဗျာနယူးယောက်မြို့ကနာမည်ကျော် Broadway မှာပြသတဲ့ဂီတဖျော်ဖြေပွဲတွေမကြခင်သတင်းပတ်တွေအတွင်းပြန်စတင်တော့မှာဖြစ်ပြီးကာကွယ်ဆေးထိုးပြီးကြောင်းအထောက်ထားနဲ့ခမ်းမအတွင်းနှာခေါင်းစည်းတက်ဖို့လည်းလိုအပ်မှာဖြစ်တယ်လို့စီစဉ်သူတွေကပြောပါရယ်ဂီတပြသပွဲလာကြည့်သူပေးသက်တွေဟာ FDA ဒါမှမဟုတ် WHO ကအတိမတ်ပြုထားတဲ့ COVID ကာကွယ်ဆေးထိုးပြီးကြောင်းအထောက်ထားပြဖို့လိုပါရယ်ပြသရုံခမ်းမအတွင်းနင်းနီးကက်ကက်ထိုင်ရတာကြောင့်လည်းနှာခေါင်းစည်းတက်ဖို့လိုအပ်မှာပါဒီစီမင်းကိုအနည်းဆုံးအောက်တိုဘာလကုန်အထိလိုက်နာဖို့ချမှတ်သွားမယ်လို့ Broadway ဝန်ရှိသူတွေကပြောပါရယ် COVID-19 ကရောဂါစဖြစ်ကာစားကာလတွေမှာနယူးယောက်ဟာရောဂါကူးစက်မှုဒဏ်အကြီးအကျယ်ခံရတဲ့ဒေသလည်းဖြစ်တာကြောင့်အမှုပညာသမားတွေအပါအဝင်အလုံးဒုက္ခရောက်ခဲ့ကြတာပါ Broadway အဖွဲ့ချုပ်ဥက္ကဋ္ဌ Charlotte Martin က
Well we've had over 90,000 people without work
လူ9,000လောက်လုံးလက်မဲ့ဖြစ်ခဲ့ပြီးအဲ့ဒီတွေကတချို့လည်းကျန်းမာရေးအာမခံမရှိတော့ပါဘူးနယူးယောက်ကိုအမှုပညာနဲ့ဖန်တီးထားတာဖြစ်သလိုလူတွေကလည်းအမှုပညာနဲ့အသက်ရှင်နေထိုင်နေကြတာပါကိုယ့်ရဲ့မြို့ကိုယ့်ရဲ့လူမှုအတိုင်းအဝိုင်းကိုပျော်ရွှင်စရာတွေဖန်တီးပေးတာတွေအားလုံးကိုဗစ်ကြောင့်ပျောက်ဆုံးကုန်တာစိတ်မချမ်းသာစရာပါအခုတော့အားလုံးအလုပ်ပြန်လုပ်ကြရတော့မှဆိုတော့မပြောပြတတ်လောက်အောင်ကိုပြောမိပါတယ
်ပြဆက်တရုတ်ဆောင်တွေအစီအစဉ်တင်ဆက်သူ9000ကျော်ကိုဗစ်ကာကွယ်ဆေးထိုးဖို့လိုအပ်တယ်လို့တရုတ်ဆောင်အသင်းကြီးကနေစီမင်းချမှတ်ပြီးတဲ့နောက်လာကြည့်တဲ့ပေးသက်တွေလည်းကိုဗစ်စီမင်းစည်းကမ်းတွေလိုက်နာဖို့အခုလိုဆောင်ရွက်တာပါယူဂျာစီကနေအလေလာသူဂျမီမေရန်က
I mean in all honesty like coming from a military family
ဖြစ်တဲ့မိသားစုကလာတဲ့လူပြောက်အမိနဲ့ကျမအမျိုးသားဆိုရင်ကာကွယ်ဆေးမျိုးစုံ9ကြိမ်လောက်ထိုးထားပါတယ်အားလုံးလည်းယာတီတုပ်ကွေးကာကွယ်ဆေးထိုးပါတယ် CDC နဲ့သိပ္ပံနီးချာစမ်းသပ်ထားမှုတွေကိုမယုံကြည်နိုင်စရာအကြောင်းဘာမှမရှိပါဘူး
ကာကွယ်ဆေးထိုးဖို့အစီအမံကို Broadway ကအမှုပညာရှင်တွေသာမကအမေရိကန်တနိုင်ငံလုံးကအသင်းဝင်တွေလိုက်နာဖို့လဲချမှတ်ထားတာပါ2020မတ်လကလေးကပိတ်ထားတဲ့ဂီတကစက်ရုံတွေအများစုဟာစက်တင်ဘာနဲ့အောက်တိုဘာမှာဖွင့်လှစ်မှာပါ။အောက်တိုဘာလကုန်အတွင်းထိလက်မှတ်ဝယ်ထားသူတွေကိုကိုဗစ်စီးမင်းစီးကမ်းနဲ့ပတ်သက်ပြီးတော့အကြောင်းကြားတော့မှာဖြစ်ပါတယ်။နိုဝင်ဘာနောက်ပိုင်းမှာတော့ရောဂါကူးစက်မှုအခြေအနေကိုကြည့်ပြီးစီးမင်းပြန်ပြောင်းလဲဖို့သုံးသပ်တော့မှာဖြစ်တယ်လို့တာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ။
ကိုအောင်တင်ဆက်တဲ့သုတ္တဆောင်လေအမေရိကန်တခွင်အစီအစဉ်ဖြစ်ပါရဲ့ရှင်။အခုဆက်ပြီးတော့သိပ္ပံနဲ့နည်းပညာအစီအစဉ်ကိုနှာစင်ရအောင်ပါ။အခု2022ခုနှစ်အတွက်ဓာတုဗေဒဆိုင်ရာနိုဘယ်ဆုရရှိသွားကြတဲ့သိပ္ပံပညာရှင်နှစ်ယောက်တီထွင်တဲ့ Organic Duck
ဖြူအကူပစ္စည်းဟာတဘာဝပတ်ဝန်းကျင်ညဉ့်ဉန်းမှုပြဿနာဖြေရှင်းတဲ့နေရာမှာဘလောက်အထောက်အကူဖြစ်နိုင်ပါသလဲဓာတုဗေဒပညာရှင်ဒေါက်တာခင်မောင်ညိုကိုဒေါက်ခင်မျိုးသက်ကဆက်သွယ်မေးမြန်းပြီးတော့သိပ္ပံနဲ့ဤပညာအစီအစဉ်မှာတင်ဆက်ထားပါတယ်ရှင
်2021ခုနှစ်အတွက်ဓာတုဗေဒနိုဘယ်ဆုရသွားတဲ့သိပ္ပံပညာရှင်နှစ်ဦးတီထွင်လိုက်တဲ့ဓာတ်ပြုအကူပစ္စည်းအသက်တမျိုးဖြစ်တဲ့ organic ဓာတ်ပြုအကူပစ္စည်းဟာသဘောဝင်းကျင်ညဉ့်ဉန်းမှုပြဿနာဖြေရှင်းရမှာအတော်အထောက်အကူဖြစ်လာနိုင်တဲ့အကြောင်းဓာတုဗေဒပညာရှင်ဒေါက်တာခင်မောင်ညိုကပြောပြပေးပါတော့
လူလာအစားလေ organic catalyst ဆိုလူတွေမကြောက်ဘူး catalyst ဆိုသုံးမယ်ဆိုရင် hydrogen တို့ platinum နဲ့ဓာတ်ပြုတာကိုပဲသိကြတယ်အဲ့တော့ platinum, palladium, zinc, nickel, chromium စသဖြင့် catalyst တွေအားလုံးက inorganic matter catalyst တွေဖြစ်ခဲ့ဒီ catalyst ရဲ့အကြောင်းတွေကိုကျွန်တော်ကြည့်တဲ့အခါမှာ catalyst ဆိုတာတပ်ပြုချင်းလွယ်ကူအောင်အကူအညီပေးတဲ့ပစ္စည်းဖြစ်တယ်တပ်ပြုချင်းလွယ်ကူအောင်အကူအညီပေးတဲ့ပစ္စည်းဆိုတော့ organic ပစ္စည်းတွေကအမှန်တကယ်ရတာခက်ခဲပါလေတစ်ခုနဲ့တစ်ခုနဲ့တပ်ပြုဖို့ဆိုတာမလွယ်တော့ဘူးအဲ့ဒီမလွယ်လာတဲ့အောင်လွယ်အောင်ဆိုတော့ catalyst တွေရှားတဲ့အခါမှာရှေ့ကလူတွေပေါ့လေအရင်ကကျွန်တော်တို့ခက်ကလူတွေကဘာလုပ်ကြလဲဆိုရင် organic ပစ္စည်းကိုမသုံးနဲ့ inorganic ပစ္စည်းအလွယ်တွေမရတာသုံးတာဥပမာပြ hydrogen ကို platinum နဲ့သုံးမယ်ဒီ methane ကိုဘာလို့ဓာတ်ပြုမယ်ဆိုရင် alcohol လုပ်ချင်တယ်ဆိုရင်တော့ platinum nickel ဒီပစ္စည်းတွေသုံးမယ် palladium ကိုသုံးမယ
်ဒီလို inorganic ဓာတ်ပြုအကူပစ္စည်းinorganic catalyst ကိုသုံးတဲ့အခါတန်လိုမျိုးသုံးရင်သဘောဝင်းကျင်ကိုမထိခိုက်စေပေမဲ့ mercury လိုမျိုးကိုသုံးရင်တော့လူသားတွေအတွက်အဆိပ်တက်နိုင်တဲ့အန္တရာယ်ရှိပါတယ်။ကမ္ဘာတစ်လောလူသုံးကုန်ပစ္စည်းတွေရဲ့ထုတ်ဝက်ကြော်ဟာ plastic တွေဖြစ်ပြီးဒီ plastic တွေထုတ်ဖို့အတွက်ဓာတ်ပြုအကူပစ္စည်းဖြစ်တဲ့ mercury ကိုသုံးကြပါတယ
်။ဆိုတာကကျွန်တော်တို့နောက်ပိုင်းမှာ plastic ကိုလုပ်ပြင်တယ်ဆိုတော့သဘောဝတန်ငွေကိုမဟုတ်ရင်းနာကိုအသုံးပြုတယ်အဲ့တော့ဘာဝတန်ငွေနဲ့ရင်းနာအချင်းချင်းဓာတ်ပြုဖို့ဆိုတာဘယ်လိုလုပ်ရမလဲအဲ့အတွက်ကို catalyst ဆာရှာတော့ mercury catalyst ဆာအကောင်းဆုံးတွေ့ရတယ်ဒါပေမဲ့ဒီ mercury catalyst နဲ့နှစ်ပေါင်း90လောက်လှုပ်လှုပ်တဲ့အချိန်မှာသူတွေဘေးထွက်ဆိုးကျိုးတွေများတယ်တွေ့ရပါတယ် mercury ကိုသုံးရတော့ mercury ကအမှန်တန်အငွေ့ပြန်လွယ်တဲ့ကောအဲ့တော့သူကအပြင်ကိုထွက်ထွက်သွားတယ်အဲ့ဒီမှာဂျပန်မှာပြဿနာအကြီးကြီးထက်တယ်လေမီနာမာတာဘေးဆိုရက်ပင်လယ်ကွေ့မှာအဲ့ဒီ mercury တွေကတရားပေါ့အဲ့ဒါကြီးရောက်သွားတာပြဒါတွေကပင်လယ်ကအောက်ခြေကိုရောက်သွားတယ်အောက်ခြေမှာပင်လေမှာစားသုံးရတယ်အဲ့ဒီငါးတွေကိုလူတွေကစားကြောင်တွေကစားတော့ကြောင်ကအကောင်သေးတော့သူကအရင်ယူတယ်လူတွေကလည်းနောက်ပိုင်းဆိုမိနမာတာဆိုတဲ့အရက်ကလူတွေကိုအယူတယ်လို့သတ်မှတ်တာသူသမီးတွေကလည်းဘယ်သူမှမရောက်ကြားဒီမှာစိတ်မဝင်စားကြဘူးဆိုကြအစိုးရကိုတရားစွဲတော့ဘာဖြစ်လဲဆိုတာမှကျူရီကက်တလစ်ကြောင့်ပဲဆိုတာသိတယ်ဒါပေမဲ့အဲ့တော့ချင်းချင်းသင်းသင်းနဲ့လောက်ကြပဲရမယ်ဆိုတဲ့ဟာဖြစ်လာတယ်ခုနရော်ကြီးတော့ပြီးတော့ဗောဒါပေမဲ့ဘယ်ကက်တလစ်သုံးရမယ်ဆိုမသိဘူးကျွန်တော်တို့ကလည်းဒီကမ္ဘာလုံးက plastic ကိုသုံးကြတယ် plastic မသုံးတဲ့နေရာမှမရှိဘူးနေ့စသုံးပစ္စည်းတွေမှာ plastic က600ခန့်တော့ပါအဲ့တော့ organic ပစ္စည်းတွေဓာတ်ပြုချင်းအမတန်နှေးတာကိုဘယ်လိုလုပ်မလဲဆိုတဲ့ဟာကိုစဉ်းစားလေ့လာတဲ့အခါခုနပုဂ္ဂိုလ်နှစ်ယောက်ပေါ့ Benjamin List နဲ့ Macmillan ပေါ့နော် David Macmillan ကသူတို့နှစ်ယောက်ကတူးစီ organic catalyst ကိုကျိုးစားလုပ်ကြရတယ်တယောက်နဲ့တယောက်နဲ့မသိဘူးတယောက်ကလစ်စတာဂျာမနီမှာမက်မီလန်ကအမေရိကမှာအဲသူတို့လုပ်တဲ့ဟာရည်ရွယ်ချက်တစ်ခုတည်းပစ္စည်းတစ်မျိုးတည်းဖြစ်အောင်လုပ်နိုင်တဲ့အနေအထားသူတို့ရဲ့စာနာကျင်တော့မဟာသူတို့တယောက်လုပ်တာတူနေမလားဆိုတွေ့ရတယ်ဒါလည်းတဘာဝပတ်ဝန်းကျင်အတွက်ကိုအမှန်အရေးပါတဲ့ပစ္စည်းဖြစ်တဲ့အတွက်နိုဘယ်ဆုကော်မတီကသူတို့နှစ်ယောက်ကိုရွေးချယ်တော့နိုဘယ်ဆု2021အတွက် chemistry ဓာတုဗေဒနိုဘယ်ဆုကိုပေးခဲ့တာဖြစ်တယ်။အဲတော့ organic ပစ္စည်းတွေကိုဓာတ်ပြုစေရင်သူတို့ရဲ့ catalyst တွေကိုရှာဖို့ဒီအချိုးမညီတဲ့ပစ္စည်းတွေကိုပေါင်းစပ်နိုင်တော့ဓာတ်ပြုစေနိုင်တဲ့နည်းလမ်းကိုဒီနှစ်ယောက်ကရှာဖွေတွေ့ရှိသွားတယ်။ခုန purity တို့ platinum တို့ zinc တို့ nickel တို့အစသုံးနိုင်မဲ့ organic catalyst ပစ္စည်းတွေကဒီနှစ်အခါမှာမကြခင်အများကြီးထွက်ပေါ်လာတော့မှာဖြစ်တယ်။
organic catalyst တွေကိုကြည့်ရင်တွေ့နေကြအောက်ဆီဂျင်တို့နိုက်ထရိုဂျင်တို့ဆာဖာတို့ဖော့စဖရပ်စ်တို့လိုပစ္စည်းတွေပါနေတဲ့အတွက်ဒီဓာတ်ပြုအကူပစ္စည်းတွေဟာထုတ်လုပ်ဖို့ဈေးသက်သာသလို တဘာဝဝင်းကျင်အတွက်လဲအန်ဒီရဲ့ကင်းတာပါသူတည်တနာပညာရှင်နဲ့ဦးကျင်ပြခဲ့တဲ့အချိုးမငြိတဲ့ organic debut အကူပစ္စည်းတွေဟာဓာတုဗေဒသဘောအရဘလို့အလုပ်လုပ်တယ်ဆိုတာကိုကြည့်ရအောင်ပ
ါပစ္စည်းတစ်ခုကိုထုတ်မယ်ဆိုရင်တစ်ခုနဲ့တစ်ခုပေါင်းစပ်အောင်ပြုလုပ်တယ်ဒါမှမဟုတ်ရင်ကျွန်တော် polymerize ဆိုတာဆက်တန်းအခြေကြီးဖြစ်သွားအောင်ပြုလုပ်ဆက်တန်းအခြေကြီးဖြစ်သွားမယ်ဆိုရင်အဲ့ဆက်တန်းအခြေကြီးဖြစ်ဖို့ကအကြာကံပစ္စည်းတစ်ခုထည့်ပေးလိုက်ရင်သူကအဆင်ပြေဒါပေမဲ့ catalyst ဆိုတာတော့သူကိုယ်တိုင်ကဓာတ်ပုံရှင်းမရှိဓာတ်ပြုစီတဲ့အင်အားပဲရှိတယ်အဲ့ဒီပစ္စည်းတွေရဲ့ activation energy လို့ခေါ်တယ်ဆွဲအင်ကိုဆွဲနှိမ့်ချပြတယ်ဆွဲအင်နှိမ့်ချပြတယ်တော့သူကတရားမဲ့ဖြစ်သွားတော့ဘောကူရမဲ့ဖြစ်သွားတော့ဘေးကလူတွေဝိုင်းဆွဲတာသူ့ဘေးမှာသူ့လိုပဲကေရမဲ့တွေဖတ်ဆွဲလိုက်တယ်ဖတ်ဆွဲလိုက်တယ်ဆိုတော့ reaction မြင်များဖြစ်လာတယ်မြင်များဖြစ်လာတယ်အများကြီးဖြစ်လာအဲ့လိုမျိုးကေရမဲ့ဖြစ်အောင်လုပ်ပေးနိုင်တဲ့ဟာ activation energy ကို short ချပေးတယ်သူရဆောင်းရှော့ချပြီးတော့ဟိုအဖြစ်ကျွန်တော်တို့စိစရွှေချင်းတွေပဲလုပ်မှာဆိုရင်သူကလည်းမာနကြီးနေတယ်ငါကလည်းမာနကြီးနေမာနတစ်ခွဲသားနဲ့ဆိုရင်ဘယ်တော့မှဖြစ်တော့အဲမင်းရဲ့မာနနဲ့ရှော့ငါလည်းမာနနဲ့ရှော့စသဖြင့်ဘေးကအင်အားဩဇာကြီးတဲ့လူကမာနတွေရှော့ခံတော့ဒီလိုမျိုးဒီကြောင့်မတူတာဆွေးနွေးလို့ရမယ်ဆိုရဲအနေအထားမှာပေါင်းစည်းသွားတဲ့ပုံစံမျိုးနဲ့အမှန်တန်တူပါတယ်ဒါကလူကသူကိုယ်တိုင်ကတော့တပ်ပြီးချက်မှမပါဘူးအဲ့လိုလူမျိုးတွေကိုခုန Listener Macmillan တို့ကရှာတွေ့သွားပြီးတော့လောက်ကင်ပေးနိုင်တဲ့အနေအထားရှိသွားပါလေ။အာအမနတံမိုးရှိပါတယ်။ဒါအနာကသဘာဝပတ်ဝန်းကျင်အတွက်ကိုအများကြီးတံမိုးရှိပါတယ်။သို့တော့ရှိသမျှအကုန်လုံးကတော့ချက်ချင်းတော့လုပ်လို့ရမှာရအောင်ပေါ့။တပ်ပြီးချက်အခုဝေဒီခုဖြစ်စဉ်တွေကိုတို့ Organic Catalyst နဲ့လုပ်လို့ရပါတယ်ဆိုတဲ့အနေအထားရှိသွားတယ်တဲ့ပြင်နေအာပထမခြေလှမ်းမယ်လေပထမခြေလှမ်းကနောက်ပိုင်းကဘာကြီးကိုခုံလွှားကျော်ပြန်နိုင်တဲ့ခြေလှမ်းကြီးဖြစ်လာမှာပါဒါကပထမခြေလှမ်းအနေနဲ့တော့အမှန်တန်ဖိုးရှိတယ်လို့ယူဆပါတယ
်ဒေါက်တာခင်မောင်ညိုရဲ့ပြောကြားချက်လည်းပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲပြန်လာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်နော်
တော်ခင်မြတ်သက်ဒီစဉ်ဒီဆက်တဲ့သိပ္ပံနဲ့ဤပညာအစီအစဉ်မှာအခုလိုမျိုး VOA Radio ရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေပြီးတော့ထုတ်လွှင့်တင်ဆက်ပေးနေတဲ့အစီအစဉ်တွေကိုဓာတ်ရိုက်ဖမ်းယူနားဆင်ကြည့်ရှုနိုင်တဲ့အပြင် VOA မြန်မာပိုင်းရဲ့အင်တာနက်စာမျက်နှာနဲ့ Facebook စာမျက်နှာတို့ကနေလည်းထုတ်လွှင့်ပေးတဲ့သတင်းတွေအစီအစဉ်တွေကိုအချိန်မရွေးနားဆင်ကြည့်ရှုဖတ်နိုင်ကြပါရဲ့ရှင်။ဒီကနေ့တောက်ကြနေကြပဲအစီအစဉ်တွေအဆုံးသတ်ခင်မှာတော့နောက်ဆုံးရနိုင်ငံသားကသတင်းတွေကိုကိုကျော်ကျော်သိန်းကတလှည့်ကြေညာပေးပါအောင်မယ်ရှင်။
အမေရိကန်အောက်လူတော်နိုင်ငံကြီးရာကော်မတီဥက္ကဋ္ဌဒီမိုကရက်မတ်ဂရီဂရီမစ်ခ်စ်ကမြန်မာပြည်သူတွေရဲ့ဆန္ဒကိုပြောင်ပြောင်တင်းတင်းပြစ်ပယ်ခဲ့တဲ့လူရန်ကစစ်တပ်ရဲ့ဖေဖော်ဝါရီလကလွတ်ရွက်ကိုကွန်ကရက်လွှတ်တော်အနေနဲ့လက်ပိုက်ကြည့်မနေနိုင်ပါဘူးလို့ကြာတာဘရီနီကပြောခဲ့ပါတယ် Burma Act 2021လို့အဓိကခေါ်တဲ့မြန်မာရေးဥပဒေကြမ်းတစ်ခုကိုအောက်လူတော်မှာကြာတာဘရီနီကဆွေးနွေးချိန်တွင်အဲ့လိုပြောသွားတာပါအဲ့ဒီဥပဒေကြမ်းထဲမှာမြန်မာအရေးညှိနှိုင်းရေးမှူးတူးကိုအမေရိကန်အစိုးရကခံထားတာဝန်ပေးဖို့နဲ့နယ်စပ်ဖြတ်ကျော်ပြီးလူသားစာနာမှုအကူအညီပေးရေးကိစ္စတွေလည်းပါဝင်ပါတယ်မကြခင်ကလူငင်းတတကွန်းနဲ့ပြန်လွတ်လာကြတဲ့အာဏာရှင်ဆန့်ကျင်ရေးဆန္ဒပြသူတရားကျော်ကိုစစ်ကောင်စီကပြန်လည်ဖမ်းဆီးလိုက်တယ်လို့နိုင်ငံရေးကျင်းသားများကူညီဆောင်ရှောက်ရေးအဖွဲ့ ABB ကပြောပါရယ်ပြန်လွတ်လာသူတွေကတချို့ကိုထောင်ဝမာရင်တခြားပုံမှန်တစ်ခုခုနဲ့ပြန်ဖမ်းခဲ့တယ်လို့တချို့ကတော့အိမ်ပြန်ရောက်ပြီးအချိန်မှန်အတွင်းမှာပဲပြန်ဖမ်းခဲ့တာပါဖမ်းဆီးထားသူတရားဆက်ထားသူတွေက9000ကျော်ကိုတရင်ကျုကာလာတွင်ပြန်လွတ်မယ်လို့စစ်ကောင်စီကတနင်္လာနေ့မှာကြီးညာခဲ့တာကြောင့်သက်ဆိုင်ရာမိသားစုတွေဟာအချင်းထောင်တွေရှိမှာနေစဉ်လူသွားဆောင်နေကြပါဗျာ။ဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်ပဇာဒီတာကဘလူခါလီဒုက္ခသည်စခန်းမှာရိညာအုပ်စုနှစ်စုကြားဒီနေ့တိုက်ခိုက်ကြတာကြောင့်လူ6ယောက်ထဲမှနေတည်ဆုံပြီး10ယောက်ထဲမှနေဒဏ်ရာရသွားပါဗျာ။စစ်ကောင်စီဂျမိုင်းဌာနရဲ့ဒီနေ့ထုတ်ပြန်ချက်အရကိုဗစ်ရောဂါပိုးနမူနာပေါင်း 12,800 ကျော်ကိုစစ်ဆေးခဲ့တာမှာ925ယောက်ရောဂါပိုးကုသရှိခဲ့ပြီးရခိုင်နှုန်းအဖြစ် 9.19 ရာခိုင်နှုန်းရှိပါတယ်ခင်ဗျာ။
ကိုကျော်ကျော်သိန်းကနောက်ဆုံးရသတင်းတွေကိုကြီးညာပေးခဲ့တာပါ VOA မြန်မာပိုင်းရဲ့အောက်တိုဘာလ22ရက်တောက်ချာနေ့ညပဲအစီအစဉ်တွေကတော့ဒီလောက်ပါပဲရှင်အခုညအတွက်အစီအစဉ်ထုတ်လုပ်ရေးမှုကမတ်ဆုမွန်ဖြစ်ပြီးတော့ဆက်ပိုင်းအင်ဂျင်နီယာတွေကတော့ El Santos နဲ့ BJ Elliot တို့ဖြစ်ပါတယ်နောက်ဖန်VOA အစီအစဉ်တွေကိုတော့လိုင်းတို25 40 51လိုင်းလက်မီတာ190အပြင် MHz 11.11.9.41 နဲ့9.89 MHz တို့ကနေပြီးတော့လည်းဖမ်းယူနားဆင်နိုင်ပါတယ်ရှင်။ VOA အစီအစဉ်တွေကိုနားဆင်ကြည့်ရှုအားပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။ကျွန်မဆုမြတ်ပါမှာ
This program has come to you from the Voice of America, Washington.